Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဧပြီလ25ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။တောရရှင်များရှင်လက်ချက်မြင့်ချပါစီရှင်ကျမတင်ကြီးထိုက်ပါ
။ကျမကတော့ဆုမြတ်မမရှင်။နီဘောနိုင်ငံမှာအင်အားပြင်းမြေငင်းတစ်ခုလှုပ်ခတ်ခဲ့လို့လူပေါင်း900ထက်မနည်းသေဆုံးသွားပါတယ်။ပထမကမ္ဘာစစ်တုန်းကဂလီပိုလီကမ်းခြေစီကိုအော်စတြေးလျနဲ့နယူးဇီလန်စစ်သားတွေစတင်ရောက်ရှိခဲ့တဲ့အနှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားတွေကိုဒီကနေ့ကျင်းပခဲ့ပါတယ်။ဒီလိုမျိုးနိုင်ငံကထိတ်တန့်သတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့လွတ်တော်ဥက္ကဋ္ဌသုရဥရှင်မန်းရဲ့တရုတ်ပြည်ခီးစင်နဲ့ပတ်သက်ပြီးအရင်ဆုံးတင်ပြပေးမှာပါ။
ဒီကောင်နေပါတယ်ကကျွန်တော်တို့သွားတော့ဖိတ်တဲ့ခါကျတော့ဒီလိုတော့ဥက္ကဋ္ဌနေတဲ့သွားတော့ပါပဲ။သွားတော့ပုံပုံတွေကိုလည်းကျွန်တော်တို့ဘိုးလုံးဆောင်ကော်မတီဝင်တွေပဲကြည့်လိုက်လို့ရှိရင်တွေ့ရပါလိမ့်မယ်။ဦးသိန်းစောတို့
ဒါတော့လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ဥက္ကဋ္ဌဦးလာမြင့်ဦးပြောပြခဲ့တာဖြစ်ပါတယ်။မခြားခင်မှာပြည်စုံကိုနားဆင်ကြရပါမယ်ရှင်။ဒီနောက်မှာတော့ဗတ်ဆင်ခန္ဓာတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှမတူတာလေးတွေနဲ့အတူဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညချမ်းထိုက်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြဖို့လည်းရှိပါတယ်။ဒါရီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင်
။နီပေါ်နိုင်ငံကက်မန်ဒူမြို့တော်နောက်ဖက်မိုင်90လောက်အကွာကိုပဟိုပြုတ်ပြီးတော့အင်အားပြင်းမြင်ကြီးတစ်ခုလှုပ်ခတ်ခဲ့တာမှာလူပေါင်း900ထက်မနည်းသေဆုံးပြီးတော့အများအများဒဏ်ရာရသွားပါတယ်။ဒီကနေ့စနေနေ့မနေ့ပိုင်းတော့က 9.8 ပြင်းအားနဲ့မြင်းငရင်လှုပ်ခတ်သွားခဲ့ပြီးတနအိလောက်အကြာမှာပဲ 6.6 ပြင်းအားရှိတဲ့နောက်ထပ်ငရင်တစ်ခုလှုပ်ခဲ့တဲ့အပြင်နောက်ဆက်တွဲငရင်တွေလည်းဆက်လက်လှုပ်ခတ်ခဲ့ပါတယ်။သေဆုံးသူအများအများဟာကက်မန်ဒူမြို့ဝန်းကျင်မှာရှိတဲ့ဒီတောင်ကြားဒေသကဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ငရင်တွေရဲ့ဒဏ်ကြောင့်ကက်မန်ဒူမြို့တော်တွေကအဆောက်အဦအများအများပြိုကျပျက်စီးခဲ့ကထိတ်လန့်နေကြတဲ့ပြည်သူတွေဟာလည်းအဆောက်အဦတွေထဲမှာမနေကြတော့ပဲလမ်းတွေပေါ်မှာထွက်ပြီးတော့နေနေကြပါတယ်။အပြိုအပြက်တွေကြားမှာအသက်ရှင်ရှိနေနိုင်မဲ့သူတွေကိုလည်းကယ်ဆယ်ရေးတွေကဆက်လက်ရှာဖွေနေပါတယ်။မျိုးတော်တွေကတမိုင်းဝင်အဆောက်အဦတော်တော်များများပျက်စီးသွားခဲ့ပြီးတော့အဲ့ဒီထဲမှာ19ရာစုတွေကဆောက်လုပ်ထားတဲ့တမိုင်းဝင်ဒါရာဟာရာမျောစင်လဲပြိုကျပျက်စီးသွားခဲ့ပါတယ်။အပြက်အစီးအတိုင်းအတာဘလောက်များသလဲဆိုတာကိုအတိအကျမပြောနိုင်သေးသလိုသေဆုံးသူအရေအတွက်ဟာလဲဒီထက်ပိုများလာနိုင်တယ်လို့ခန့်မှန်းထားကြပါတယ်။နီပေါ်ကငရင်တန်းကိုတောင်အာရှတစ်လွှာကအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်နဲ့တိဘက်ဒေသတွေအထိခံစားခဲ့ကြရပြီးသေဆုံးမှုတွေလည်းရှိခဲ့ပါတယ်။ငရင်တန်းကြောင့်ဟိမဝန္တာတောင်တန်းပေါ်ကရေခဲတောင်တစ်ခုပြိုကျခဲ့လို့ခြေလျင်တောင်တက်သူ၈ယောက်သေဆုံးသွားပါတယ်။ဟိမဝန္တာတောင်ခြေစခန်းရဲ့တချို့နေရာတွေအပေါ်နှင်းတွေရေခဲတွေလည်းဖုံးလွှမ်းပျက်စီးသွားခဲ့ပြီးတော့သေဆုံးသူအရေအတွက်ဟာတိုးလာနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။နီဘောခီးသွားလုပ်ငန်းတာဝန်ရှိသူတွေရဲ့အပြောအရလက်ရှိဟိမဝန္တာတောင်တွေပေါ်မှာတောင်တက်နေသူဟာ900ထက်မနည်းရှိပါတယ်။ဒီဘောကငရင်တန်းကယ်ဆယ်ရေးအတွက်ကိုအိန္ဒိယနိုင်ငံကစစ်သားတွေနဲ့ကယ်ဆယ်ရေးပစ္စည်းတွေကိုဆေးလွှတ်ခဲ့ပါတယ်။အခုမြင်ငရင်ဟာနှစ်ပေါင်း80ကျော်အတွင်းမှာနီဘောနိုင်ငံမှာအဆိုးဆုံးကြုံရတဲ့ငရင်တစ်ခုဖြစ်ပါတယ်ရှင်
။ပါကစ္စတန်နိုင်ငံကရာချီမြို့မှာတောက်ကြနေညာကအသက်ခံရတဲ့လူအခွင့်ရေးလှုပ်ရှားသူအမျိုးသမီးစာမင်းမှန်မို့ရဲ့အမှုကိုရဲတွေကဆက်လက်စုံစမ်းနေစေဖြစ်ပါတယ်။မငြိမ်မသက်ဖြစ်နေတဲ့ဘာလူချစ်စတန်ပြည်နယ်ကအကြမ်းဖက်လူအခွင့်ရေးချိုးဖောက်မှုတွေကိုဆွေးနွေးဝဲလို့ပြီးအိမ်ပြန်လာတဲ့ဆဘင်းမမူရဲ့ကားမိပွိုင်မှာခဏရထားတော့ကားပေါ်မှာပါလာတဲ့သူနဲ့သူ့မိခင်ကိုစိုက်ကယ်သမားနှစ်ဦးကတနက်နဲ့ပြစ်သွားတာဖြစ်ပါတယ်။ဆေးရုံကိုပို့တဲ့လမ်းမှာမမုတ်တည်ဆုံသွားပြီးသူ့မိခင်ကတော့ဒဏ်ရာရရှိသွားတယ်လို့ပါကစ္စတန်ရဲတွေကပြောပါတယ်။အခုလိုအသက်ခံရတာဟာသူ့ရဲ့လူအခွင့်ရေးလှုပ်ရှားမှုနဲ့တိုက်ရိုက်သက်ဆိုင်ခြင်းရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အီရန်နဲ့နယ်စပ်ချင်းထိစပ်နေတဲ့ပါကစ္စတန်နိုင်ငံတောင်ပိုင်းဘလူချစ်စတန်ပြည်နယ်မှာပြီးခဲ့တဲ့နှစ်တည်းအတွင်းအမျိုးသားရေးဝါဒီတွေနဲ့သဘုံတွေကိုအစိုးရကနှိမ့်နှင်းနဲ့လုပ်ရက်တွေပြီးလူထောင်ကျော်ပျောက်ဆုံးခဲ့ပါတယ်
။ပထမကမ္ဘာစစ်တုန်းကအခုတူရကီနိုင်ငံရဲ့ဂလပိုလီကမ်းခြေစီကိုအော်စတြေးလျနဲ့နယူးဇီလန်စစ်သားတွေစတင်ရောက်ရှိတိုက်ပွဲဝင်ခဲ့တာအနှစ်တရာပြည့်တဲ့အထိမ်းအမှတ်အခမ်းအနားတွေကိုဒီကနေ့ကျင်းပခဲ့ပါတယ်။ဂလီပိုလီမှာကျင်းပတဲ့အခမ်းအနားစီကိုဒီအော်စတြေးလျနဲ့နယူးဇီလန်လူမျိုးတွေဟာအာယုံမတက်ခင်အချိန်တည်းကစံချိန်တင်အောင်လို့အများအများရောက်ရှိနေပြီးတော့အထိတ်အမှတ်ပွဲကိုတက်ရောက်ခဲ့ကြတာပါ။ဒီအခမ်းအနားမှာဗြိတိန်အင်ရှစ်မင်းသားချားလ်စ်အော်စတြေးလျဝန်ကြီးချုပ်တိုနီအက်ဘတ်နဲ့နယူးဇီလန်ဝန်ကြီးချုပ်ဂျွန်ကေးတို့ကမိန့်ခွန်းတွေပြောကြားခဲ့ပြီးတော့ကြဆုံးသွားတဲ့စစ်သည်တွေရဲ့ရဲစွမ်းတက်တီကိုချီးကျူးဂုဏ်ပြုခဲ့ကြပါတယ်။ပထမကမ္ဘာစစ်အတွင်းကမဟာမိတ်တပ်တွေအတွက်ပင်လယ်နဲ့ရေလန်းခီးကိုရှင်းထားပေးနိုင်ဖို့နဲ့ဂျာမနီနဲ့မဟာမိတ်ဖြစ်နေတဲ့အော်တိုမန်အင်ပါယာရဲ့မြို့တော်က ကွန်စတန်တီနိုပိုကိုသိမ်းနိုင်ဖို့အတွက်ဗြိတိန်ဦးဆောင်တဲ့တပ်တွေက1915ခုနှစ်ဧပြီလ25ရက်နေ့ကဂလီပိုလီကမ်းခြေကိုရောက်ရှိတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။အဲဒီတိုက်ပွဲဟာ၈လလောက်ကြာခဲ့ပြီးတော့မဟာမိတ်စစ်တီပေါင်း4000ခွဲလောက်ကြာဆုံးခဲ့ပါတယ်။အော်တိုမန်အင်ပါယာဘက်ကလည်းစစ်သား9000လောက်သေဆုံးခဲ့ပါတယ်။အဲဒီကလေးကဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာ Anzac Day နေ့ဆိုပြီးတော့စစ်တွင်းကြာဆုံးစစ်တီတွေအတွက်ဂုဏ်ပြုတဲ့နေ့သတ်မှတ်ပြီးတော့အခမ်းအနားတွေကိုကျင်းပလာခဲ့ကြပါတယ်ရှင်။
ယေမန်နိုင်ငံကဟူသီတပုန်တွေကိုလက်နက်ထောက်ပံ့မှုသွားနေတယ်လို့ယူဆရတဲ့အီရန်ရေတပ်စစ်သည်မော်တစ်စင်းဟာယေမန်နိုင်ငံကိုဥတီနေရကလမ်းကြောင်းပြောင်းသွားတာကြောင့်အာရဗျပင်လယ်တွေကတင်းမာမှုတွေရော့ကျသွားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အီရန်ရေတပ်တင်းမော်ဟာအခုတော့အီရန်နိုင်ငံဘက်ကိုပြန်လှည့်သွားနေကြောင်းပင်ဂွန်စစ်ဌာနချုပ်ပြောခွင့်ရသူဗိုလ်မှူးကြီးစတီဗ်ဝါရင်ကပြောပါတယ်။ယေမန်နိုင်ငံရေပိုင်တဲ့ထဲမှာအမေရိကန်စစ်သည်မော်တွေဖြန့်ကျက်ချလာတယ်လို့ပင်ဂွန်စစ်ဌာနချုပ်ကပြောပြီးပင်လယ်ကွေ့အတွင်းသင်္ဘောတွေသွာလာနိုင်အောင်အခုလိုလုပ်ရတာဖြစ်တယ်လို့ဆိုပါတယ်။ဒီတော့အတွင်းဆော်ရီဥဆောင်တဲ့မဟာမိတ်တပ်တွေရဲ့ဘုံလေးချောင်းဘုံကျဲတက်ခတ်မှုကြောင့်တည်ဆုံသွားတဲ့ယေမန်နိုင်ငံအရက်သားအရေအတွက်ပိုတိုးလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုလိုက်နာပြီးတဘုံတွေတင်ထားတဲ့နေမြေတွေကနေဟူသီတဘုံတွေပြန်ဆုတ်ပေးဖို့ယေမန်သမ္မတအလီအာဘဒူလာဆာလာကတောင်းဆိုလိုက်ပြီးဒါမှသာညီငယ်ကြီးဆွေးနွေးပွဲတွေစနိုင်မှာဖြစ်တယ်လို့သမရကပြောပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဟာဘောအာကာသကြီးမှန်မြောင်းကြီးကိုကဘာပတ်လမ်းကြောင်းထဲရောက်နေတာဒီကနေ့ဧပြီလ25ရက်နေ့မှာ25နှစ်ပြည့်သွားပါတယ်။Discovery အာကာသယာဉ်တည်ဆောင်သွားပြီးတဲ့ Hubble အာကာသကြီးမှန်ပြောင်းကြီးကိုအာကာသထဲမှာအအောင်မြင်မြင်ထားနိုင်ခဲ့ပြီးကတည်းကစัจ java လာကြီးနဲ့ပတ်သက်တဲ့အင်မတန်မှတန်ဖိုးရှိတဲ့ဓာတ်ပုံတွေကိုကမ္ဘာမြေဆီကိုပြန်ပို့ပေးခဲ့ပါတယ်။ Hubble ကြောင့်ပဲစัจ java လာထဲမှာရှိတဲ့ဂျိုရီ၊ဂျယ်ရီ၊ဂျယ်စုတွေ၊ငကငွေတန်းတွေ၊နေအဖွဲ့အစည်းရဲ့အကြောင်းတွေကိုလူသားတွေပို့ပြီးတော့သိရှိနားလည်နိုင်ခဲ့ကြတယ်လို့ American အာကာသနဲ့သိပ္ပံစူးစမ်းရေးဌာန NASA ကပြောပါတယ်။ဟဘောအာကာသကြီးမှန်မြောင်းကြီးမရှိခင်တုန်းကစัจ java လာကြီးရဲ့တက်တန်းကိုနက္ခတ္တဗေဒပညာရှင်တွေကခန့်မှန်းကြည့်ပဲတွက်ဆနိုင်ခဲ့ကြပြီမဲ့ဟဘောမှန်မြောင်းကြီးကြောင့်ဒီမိုင်ပေါင်းတန်းချီအဝေးမှာရှိတဲ့ဂျယ်ရီရဲ့တောက်ပမှုကိုသိပ္ပံပညာရှင်တွေကတွက်ချက်ခဲ့ပြီးတော့စัจ java လာကြီးရဲ့တက်တန်းဟာနှစ်ပေါင်း14ဘီလီယံလောက်ရှိနိုင်ပြီလို့အနည်းဆက်ဆုံးပြောခဲ့ကြပါတယ်ဟဘောအာကာသကြီးမှန်ပြောင်းကြီးဟာဒီနက္ခတ္တဗေဒပညာရှင်တွေအတွက်အသုံးဝင်တဲ့ပစ္စည်းတစ်ခုတည်းမဟုတ်ဘဲလူသားအလုံးရဲ့အဝေးကြီးမှန်ပြောင်းကြီးတစ်ခုဖြစ်တယ်လို့25နှစ်ပြည့်အထိမ်းအမှတ် NASA ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ခုလိုဟဘောမှန်ပြောင်းကြီးကိုဒီကမ္ဘာပတ်လမ်းကြောင်းထဲမှာထားနိုင်ခဲ့တဲ့25နှစ်ပြည့်အထိမ်းအမှတ်အထူးပြပွဲတွေအထူးအစီအစဉ်တွေကို American နိုင်ငံတဝမ်းမှာရှိတဲ့အာကာသဆိုင်ရာပြတိုက်တွေမှာဒီကနေ့အချင်းပါကြပါတယ်။ NASA ရဲ့ website ပေါ်မှာလည်းဟဘောကနေပြီးတော့ရိုက်ကူးပြီးကဘာကိုပြန်ပို့ထားတဲ့ဓာတ်ပုံတွေဗီဒီယိုတွေကိုအထူးတလဲပြသရှင်းပြထားပါတယ်ရှင်
။ Washington DC မြောက်ဘက် Maryland ပြည်နယ် Baltimore မြို့မှာ American လူမဲတူးကိုရဲတွေထိန်းသိမ်းတာတုံးတည်ဆုံးသွားတဲ့အတွက်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးဒေသစံတော်ချင်းစနေနေ့ဒီကနေ့မှာရာနဲ့ချီတဲ့မြို့ကန်တွေချီတက်ဆန္ဒပြကြမယ်လို့မျှော်လင့်ရပါတယ်။ဓာတ်ကင်ပြီးထွက်ပြေးနေတဲ့ Freddie Gray ကိုဖမ်းပြီးရဲတွေကကားရဲဆွဲသွင်းခဲ့တာပါ။အေဘီလာစနေရနေ့တုန်းကရဲတွေဖမ်းဆီးခဲ့တဲ့ Gray ဟာကြောရုံမှာဒဏ်ရာရှိခဲ့ပြီးအချိန်မီဆေးကုသခွင့်မရဘဲတည်ဆုံသွားတဲ့အတွက်သူတည်ဆုံပြီးနောက်နေ့စဉ်လိုလိုဆန္ဒပြမှုတွေရှိခဲ့ပါတယ်။ Gray အမှုနဲ့ပတ်သက်လို့ရဲအရာရှိ6ဦးကတော့ခွင့်ယူထားပါတယ်။တည်ဆုံမှုနဲ့ပတ်သက်ပြီးစစ်စစ်ချက်တွေကိုရဲမှုကထုတ်ပြောခြင်းမရှိသေးပါဘူး။ဒီအမှုနဲ့ပတ်သက်ပြီးထိမ့်သိမ့်သိမ့်သိမ့်လှုပ်ကြဖို့ Baltimore မြို့တော်ဝန်ကဆန္ဒပြသူတွေကိုမြစ်တာရခန့်ထားပါတယ်။
အမေရိကန်ပြည်ထောင်စုစီကိုအနောက်တောင်ဘက်နယ်စပ်ကနေတရားမဝင်ဝင်ရောက်လာသူအရေအတွက်ဟာနှဲသွားတယ်လို့အမေရိကန်လုံခြုံရေးဝန်ကြီးကပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့2014ခုနှစ်တုန်းကဒီအမေရိကအလဲပိုင်းနိုင်ငံတွေကမိဘအုပ်ထိန်းသူမပါတဲ့ကလေးငယ်အများအပြားအမေရိကန်နိုင်ငံတွေကိုတရားမဝင်ရောက်ရှိလာခဲ့ပေမဲ့ ချက်ချက်မမတ်တားဆီးဆောင်ရွက်ချက်တွေကြောင့်ဒီနှစ်မှာအဲ့လိုမျိုးဝင်လာဖို့ကြိုးစားတဲ့ကလေးငယ်အရေအတွက်ဟာ45ရာခိုင်နှုန်းလောက်ကျဆင်းသွားတယ်လို့အမိမြေလုံခြုံရေးဝန်ကြီးဂျေးဂျွန်ဆင်ကတောက်ချာနေကပြောခဲ့တာပါပြီးခဲ့တဲ့လတဲ့အတွင်းမှာတရားမဝင်ခိုးဝင်လာဖို့စ조사သူတသိန်းခွဲကျော်ကိုလည်းနေဆက်မှာတားဆီးနိုင်ခဲ့တယ်လို့ဆိုပါတယ်အခုလိုကြာဆင်းသွားပြီမဲ့နေဆက်ဖြတ်ပြီးတော့တရားမဝင်လာနေသူတွေရှိနေသေးတဲ့အတွက်တရားမဝင်နိုင်ငံကူးလာသူတွေတားဆီးရေးလုပ်ငန်းတွေဟာအောင်မြင်အဆုံးသတ်သွားပြီလို့ပြောလို့မရသေးဘူးလို့အမိမြေလုံခြုံရေးရာဝန်ကြီးကပြောကြားခဲ့ပါတယ်ရှင
်ထိတ်တန့်ရောက်သူတွေကိုမဆုမြတ်မုံနဲ့ကိုညာဝင်းအောင်တို့ချိန်ညာပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့မြန်မာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးမှာဖြစ်ပါတယ်ပြည်တော်စွန့်လွတ်တော်နာယကသူရဦးရွှေမောင်ဦးဆောင်ပြီးကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအဖွဲ့ဝင်လွှတ်တော်မှတ်တီပါဝင်တဲ့အဖွဲ့ဟာဒီကနေ့ပဲတရုတ်နိုင်ငံကိုထွက်ခွာသွားပါပြီနိုင်ငံချစ်ချည်ရေးအတွက်ဓိကသွားရောက်တာဖြစ်ပြီးလွှတ်တော်ဆိုင်ရာလုပ်ငန်းတွေနဲ့လာမယ့်ရွေးကောက်ပွဲဆိုင်ရာကိစ္စတွေကိုလည်းခီးစဉ်အတွင်းဆွေးနွေးကောင်းဆွေးနွေးနိုင်တယ်လို့ပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌကပြောပါတယ်။ပြည်တော်စွလွှတ်တော်နာယကဦးရွှေမန်းရဲ့တရုတ်နိုင်ငံခီးစဉ်အကြောင်းမက်ခင်ဖြူထေးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
တရုတ်ကွန်မြူနီပါတီရဲ့ဖိတ်ကြားချက်နဲ့ပြည်တော်စုလွတ်တော်နာယကသူရဦးရွှေမန်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံကိုတရားဝင်ချစ်ကြည်ရေးခီးစဉ်တည်းကဒီကနေ့ပဲစတင်လိုက်တာပါ။ဒီခီးစင်မှာကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်အမတ်တွေအများပြားလိုက်ပါသွားတာဖြစ်ပြီးတော့နိုင်ငံချစ်ချစ်ရေးအတွက်အဓိကသွားရောက်တဲ့ခီးစင်ဖြစ်တယ်လို့ပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆက်ရေးကော်မတီဥက္ကဋ္ဌဦးလာမြင့်ဦးကပြောပါရယ
်။သူကဖိတ်တာကနေပါတီလိုင်းရတယ်။ပါတီကဖိတ်တာပါ။ဒီကောင်နဲ့ပါတီကကျွန်တော်တို့သွားတော့ဖိတ်တဲ့ခါကျတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌနေတယ်သွားတော့ပါပဲ။ပါသွားတဲ့ပုဂ္ဂိုလ်တွေကိုလည်းကျွန်တော်တို့လုံးဆောင်ကော်မတီဝင်တွေပဲကြည့်လိုက်လို့ရှိရင်တွေ့ရပါလိမ့်မယ်ဦးသိန်းစောတို့သူရာဦးဝင်းမြင့်တို့လိုလေနော်ဒါမှလည်းသူတို့လည်းတစ်ချိန်တည်းမှာပဲသူတို့ကိုယ်ရံလည်းတော်တော်ကိုယ်စားလေးဖြစ်နေလေဟုတ်ကဲ့ပြည်သူ့တော်ကိုယ်စားလေးဖြစ်နေပါလေသွားရင်တော့ဗျာကျွန်တော်တို့ကဟိုပို့ရပေါ့လေနိုင်ငံချစ်ကြည်ရအထိတ်ဆုံးပါပေါ့လေနိုင်ငံချစ်ကြည်ထိတ်ဆုံးနောက်ပြီးချင်းအဲပါတီချင်းချင်းကျွန်တော်တို့နဲ့ရဲစုကနေကွန်မြူပါတီနဲ့လည်းဟိုကွန်မြူနီပါတီကွန်မြူနီပါတီနဲ့လည်းကျွန်တော်တို့ဟောဆက်သွယ်ရှိပါတယ်ရင်းတော့လည်းခုလွယ်ဖွဲ့ရေးသွားတာလည်းရှိပါတယ်ကျွန်တော်တို့လွတ်တော်အနေနဲ့ကြည့်မယ်ဆိုရင်လွတ်တော်ဥရအနေနဲ့ကိုရင်ကတူနှစ်ချိန်လောက်တူသွားပြီးပါပြီလေဒီသွားပြီးတဲ့အခါမှာ MPC ဥက္ကဋ္ဌတို့ဘာလို့ဟိုနဲ့တွေ့တယ်သူတို့ရှိရ MPC ဥက္ကဋ္ဌလည်းလာတယ်ပေါ့လေအဲ့လိုရှိပါတယ်ဟိုမှာလည်းကျွန်တော်တို့တွေ့တဲ့အခါကျမှကျွန်တော်တို့ဝင်းကျုပ်တို့နိုင်ငံတော်သမရတို့သူတို့တည်သမရတို့နဲ့တွေ့တာရှိပါတယ်ဟုတ်ကဲ့
ဒီခီးစဉ်အတွင်းမှာဘယ်သူတွေနဲ့တွေ့ပြီးဘာတွေဆွေးနွေးမယ်ဆိုတာအတိအကျမသိရပေမဲ့လို့ပြည်တော်စုလွတ်တော်နာယကအနေနဲ့သွားရောက်တဲ့ခီးစဉ်မှာလွှတ်တော်ဆိုင်ရာလုပ်ငန်းတွေနဲ့လာမယ့်ရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုတော့ဆွေးနွေးကောင်းဆွေးနွေးနိုင်တယ်လို့ဦးလာမြင့်ဦးကပြောပါတယ်
။လွှတ်တော်နဲ့ဆိုင်ရာကိစ္စတွေလည်းဆွေးနွေးဖို့ရှိနိုင်ပါတယ်ရှိနိုင်ပါတယ်ဒါမဲ့ကျွန်တော်တို့တိတ်တော်သူကကတော့လွှတ်တော်ဆိုင်ရာကိစ္စတော့နည်းမဲ့တင်တယ်ကျွန်တော်တို့ဆွေးနွေးရလို့ဆိုရင်တော့ဟိုတွေ့ကြမှာဟိုတွေ့ကြမှာဆိုတော့ခါကြတော့ဟိုလွှတ်တော်ဆိုင်ရာကိစ္စလွှတ်တော်မှာလုပ်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့လည်းမေးမြန်းတာတွေပဲဖြစ်နေတာကျွန်တော်တို့ဒီရွေးကောက်ပွဲအရမ်းမေးရောဝန်ကိစ္စတို့လွှတ်တော်မှာပြုတဲ့ဥပဒေကဥပဒေတွေကိစ္စတို့ဘာလို့ဒါလည်းမင်းနိုင်ပါတယ်ခင်ဗျာတို့တွေမင်းနိုင်ပါတယ်နော်ဆွေးနွေးနိုင်ပါတယ
်လက်ရှိတရုတ်မြန်မာနယ်စပ်ဒေသတွေမှာမြန်မာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်လို့ရောအခုခီးစစ်အတွင်းမှာဆွေးနွေးပြောဆိုမှုတွေရှိနိုင်ပါသလားဦးလာမြင့်ဦးကတော့အခုလိုပြောပါတယ
်ဟုတ်ကျွန်တော်အဲ့ဒီကိစ္စကတော့ကျွန်တော်ကဥပဒေလေးကျွန်တော်တို့ဟိုနေ့ကမကြသေးခင်ကပဲကျွန်တော်တို့နိုင်ငံရေးသမ္မတကြီးနဲ့လည်းဟိုမှာတွေ့လာခဲ့တော့လေကျွန်တော်တို့ဒီမှာအထုပ်ရေးပိုင်းဟာအထုပ်ရေးပိုင်းဆွေးနွေးတဲ့ပိုင်းနေအဲရှိခဲ့မှာပါပဲကျွန်တော်တို့နော်ဟိုတည်းကျွန်တော်တို့ဒီမှာထုတ်တဲ့သတင်းတွေရဆိုလို့ရှိရင်ကျွန်တော်တို့အဲကျွန်တော်တို့နိုင်ငံဆက်ဆံရေးနဲ့ဟိုညမြောက်ပိုင်းအချင်းနေတဲ့ပတ်သက်လို့ဆွေးနွေးတာတွေပဲရှိခဲ့ရဆိုတာဒီသတင်းတွေကပေါ်ပြလာပါတယ်
လက်ရှိပြည်တော်စုလွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းဟာပြီးခဲ့တဲ့2012နဲ့2014ခုနှစ်တွေတုန်းကလည်းတရုတ်ကွန်မြူနီပါတီရဲ့ဖိတ်ကြားချက်နဲ့တရုတ်နိုင်ငံကိုတရားဝင်ခီးစင်တွေသွားရောက်ခဲ့ဘူးတလို့ချက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့တရုတ်ကွန်မြူနီပါတီတို့အကြားဆက်ဆက်ရေးပူးပေါင်းဆောင်ရွက်မှုတွေတွန်းမြစ်သွားဖို့သဘောတူထားတာဖြစ်ပါတယ်သူရောက်ရွှေမန်းအနေနဲ့ဒီလ29ရက်နေ့မှာတရုတ်နိုင်ငံကနေပြန်လည်ထွက်ခွာမှာဖြစ်ပြီးတော့အဲ့ဒီနောက်အမေရိကန်ပြည်တော်စုကိုလည်းလာရောက်ဖို့ရှိတယ်လို့သိရပါတယ်ရှင်
ကျွန်တော် VOA နဲ့စကမ်းသွားခဲ့တာဆယ်စုနဲ့၅စုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio နဲ့မဲပေါက်ထားတယ်ဆိုတော့ကျွန်တော် VOA နဲ့စကမ်းသွားခဲ့တာဆယ်စုနဲ့၅စုကြော်သွားခဲ့ပါပြီခင်ဗျာ အခုဆို VOE ရဲ့ Consumer Radio နဲ့မဲပေါက်ထားတယ်ဆိုတော့ပို့ပြီး
ဟိုတခါဘာဘဦးဦးလို့ကျမခေါ်ဘူးတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားဟင်အဲ့ဒီအခေါ်ဘောကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
ဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများဆောင်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်းဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။သရရှင်နေ VOA အစီအစဉ်နဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ချက်ပေးခြင်းနဲ့ VOA ကနေမြေတားအတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရာဘဝမှာကြုံတွေ့နေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်။Tomorrow VOA ကိုစာလိုက်ကနေပြီးတော့စာရေးသားပေးဖို့မယ်ဆိုရင်တော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးလိပ်စာတစ်ကိုစာရေးသားနိုင်ကြပါတယ်။ VOA ကိုစာရေးလာကြတဲ့သောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်။
သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုကတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးပါမယ်။အခုကတော့မဆွမြောက်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှကိုအရင်ဆုံးထုတ်လွှင့်ပေးခြင်းပါတယ်ရှင
်။ဒေါ်လာတရာတော့မပေးရတဲ့ကွန်ပျူတာကို Google ကရောင်းတော့မယ်တဲ့နော်။ကိုသားညုံကြားပြီးပြီလား။
Chromebook ကွန်ပျူတာတွေကိုပြောတာမဟုတ်လားဗျ Chromebook တွေဆိုရင်တော့နောက်ဆုံးထွက်ထားတဲ့နှစ်မျိုးကဒေါ်လာ150စီမဟုတ်ဘူးလားမဆင်မြန်ပါဘူးယ
Chromebook မဟုတ်ဘူးကိုသားညုံရဲ့အဲ့ဒီ Chromebook laptop ကွန်ပျူတာတွေအတိုင်းကိုသုံးနိုင်မဲ့ Chromebit ဆိုတာလေသူကကွန်ပျူတာပုံစံမျိုးမဟုတ်ဘူး USB stick လိုမျိုးလေးအရွယ်ရတော့ USB ထက်တော့နည်းနည်းလေးပိုကြီးတယ် TV screen တို့ကွန်ပျူတာ monitor တို့ရဲ့အနောက်က HDMI အပေါက်မှာတက်လိုက်တာနဲ့ကွန်ပျူတာလိုမျိုးသုံးလို့ရနိုင်မဲ့အိတ်ဆောင်ကွန်ပျူတာမျိုးလက်နှလုံးလောက်အရွယ်အပြားလေးတစ်ဖက်မှာတော့ HDMI အပေါက်တက်ဖို့လုပ်ထားတယ်လို့နောက်တစ်ဖက်မှာ USB အပေါက်ပါတယ်
ဟာဒါဆိုလို့ရှိရင် Intel ကထုတ်မဲ့ computer stick ဆိုတာမျိုးပေါ့ဒေါ်လာ100မကျော်ဘူးဆိုတော့ Intel ထက်ဒေါ်လာ50လောက်ပိုပြီးတော့ဈေးသက်သာမှာပေါ့တကယ်ရော computer တစ်ခုကိုဒေါ်လာ100မကျော်ဘူးဆိုတာဟုတ်ရလားဗ
ျဟုတ်ပါတယ်ရှင် Google company ကိုယ်တိုင်ကကြေညာထားတာပဲဟာထိုင်ဝမ်က computer hardware တွေထုတ်တဲ့ Asus company နဲ့ပေါင်းပြီးတော့ထုတ်မှာအဓိကကတော့ကျောင်းတွေရုံးတွေမှာဒီအဖိုးအခနည်းနည်းနဲ့ကွန်ပျူတာအစ်စ်ကို upgrade လုပ်နိုင်ကြဖို့ရယ်နောက်ဝင်ငွေနည်းတဲ့မိသားစုတွေအတွက်ရယ် Google ကရည်ရွယ်တာလို့ဆောင်းပါးတွေမှာပြောနေကြတယ်ရှင
် Google ကဈေးသက်သက်သာသာနဲ့ Chromebook ကွန်ပျူတာတွေထုတ်နေတာ၄နှစ်လောက်ရှိနေပြီပဲဗျရူရူရှင်းရှင်းမြ мян ဆက်ဆန်နဲ့လုံညုံရေးကိုစိတ်ပူစရာမလိုပဲသုံးနိုင်မဲ့ကွန်ပျူတာဖြစ်စေရမယ်လို့ပြောပြီးတော့ Chromebook ကွန်ပျူတာတွေကို Google ကထုတ်ခဲ့တာအခုဒီပြီးခဲ့တဲ့ Christmas New Year ကာလတုန်းကဆိုရင် Amazon Online ဈေးဆိုင်ကြီးရဲ့အယောင်းအယဆုံး laptop computer စီးင်းဝင်နေတဲ့နောက်ဒီ2014ခုနှစ်အတွင်း American ကျောင်းတွေမှာအသုံးအများဆုံးနံပါတ်1 computer စီးင်းချိတ်တယ်လို့ Google ကပြောထားတာပဲအခုထပ်ပြီးတော့အစ်ဆောင်ယူသွားလို့ရမယ့် computer အသေးလေးကိုသူတို့ထုတ်အုံးမယ်နောက်ဈေးကဒေါ်လာ100တောင်မရှိဘူးဆိုတာကျောင်းသူကျောင်းသားတွေအတွက်သတင်းကောင်းပဲဗ
ျကျောင်းသားတွေအတွက်တင်ပေးဟုတ်မလဲရှင်ခရီးရကြီးအသွားများကြတဲ့ရုံးသမားတွေအတွက်လည်းအဆင်ပြေမှာပေါ့ပို့ပေါ့ပါပါသဲသွားလို့ရမယ့်အပြင်HDMI အပေါက်ရှိတဲ့ဘဲမော်နီတာမှာမဆို Chromebook ကိုတက်လိုက်တာနဲ့ကွန်ပျူတာလိုမျိုးသုံးလို့ရသွားမယ်လေ။တခုရှိတာကတော့သူ့ကိုသုံးနိုင်ဖို့အတွက် TV ဒါမှမဟုတ်ကွန်ပျူတာမော်နီတာအပြင် Keyboard နဲ့ Mouse လဲတော့လိုပါတယ်။မျက်စိနဲ့မြင်အောင်ပြောရမယ်ဆိုရင်ဒီသာမန် Desktop ကွန်ပျူတာတစ်စုံမှာဆိုလို့ရှိရင် Monitor ပါမယ်, CPU ပါမယ်, Keyboard ပါမယ် Mouse ပါမယ်မလား။ Chromebook ကတော့ CPU နေရာမှာအစားထိုးဝင်သွားတာ။တခုပဲ CPU တွေကလွယ်လွယ်သဲသွားလို့ရတဲ့အရွယ်အစားမျိုးမဟုတ်ဘူးလေ Chromebook ကတော့လက်နှလုံးသက်သာအရွယ်ဆိုတော့8000နဲ့တောင်ထည့်သွားလို့ရမယ်လေ
ကိုယ့်မှာရှိနေတဲ့ desktop computer ဟောင်းနေလို့အသစ် upgrade လုပ်ချင်တဲ့သူတွေအတွက်အဆင်ပြေမဲ့သဘောပေါ်မဆင်မြန်ပါရဲ့အခုနောက်ပိုင်းဒီ computer နဲ့ဆိုင်တဲ့ hardware တွေဈေးတွေကပိုပြီးတော့တက်တာလာတယ်ဆိုတော့အဖို့ခနေတဲ့ computer တွေထုတ်နိုင်ကြတာစမ်းတော့မစမ်းဘူးဗျအဲ့ဒါကြောင့်လဲအခုလိုမျိုး computer stick မျိုးတွေကိုဒေါ်လာ100ဝန်းကျင်နဲ့ထုတ်ရောက်နိုင်ကြတာပေါ့
အခု Chromebook ရောနောက်ထပ်မဲ့ Google Chrome laptop နဲ့ tablet တွေပါ ဈေးသက်သာရတာကအင်မတန်အဖိုးခနေတဲ့ rock chip processor ကိုသုံးထားလို့ကွန်ပျူတာရဲ့အကြောင်းကိုအဓိကဖော်ပြတဲ့ pcworld.com ရဲ့ဆောင်းပါးမှာရေးပါတယ်။အဲ့ဒီ rock chip RK3288 processor ကပြီးခဲ့တဲ့2014နှစ်လလောက်ကမှထွက်တာ။မြန်လဲမြန်ဆန်တဲ့ battery နဲ့တိတ်မစားတော့တစ်ခါအသွင်းထားလို့ရှိရင်10နာရီကျော်အနည်းဆုံးခံနေတဲ့အိဆာ Chromebook computer မှာအဲ့ဒီ processor အပြင် RAM က 2GB နဲ့ hard disk drive က 16GB ပါလိမ့်မယ်တဲ့
PCWorld.com မှာရေးထားတဲ့အတိုင်းဆိုရင်တော့ TV အပေါ်မှာထိုးပြီးတော့ computer လို့သုံးနိုင်မဲ့ Chromebook ကတခြားနောက်ဆုံးပေါ် computer တွေလို့တော့ powerful ဖြစ်မှာမဟုတ်ပါဘူးတဲ့ဒါပေမဲ့လည်းအခြေခံ computer တစ်လုံးလို့တော့ internet သုံးနိုင်မယ် email စစ်နိုင်မယ်စာရိုက်နိုင်မယ်ဆိုတော့တိတ်တော့မစိုးပါဘူးလို့လည်းဆိုထားပါတယ
် TV game ကစားတဲ့သူတို့ရုပ်ရှင်တွေ download လုပ်ကြည့်မဲ့သူမျိုးတွေအတွက်တော့အဆင်ပြေမှာမဟုတ်ပါဘူး Wi-Fi ကျိုးမဲ့ internet ကိုချိတ်နိုင်မယ် Chrome browser နဲ့ internet သုံးနိုင်မယ် Gmail သုံးနိုင်မယ်နောက် Microsoft Office လိုမျိုးအလားတူသုံးနိုင်မယ် Google Docs application တွေပါတယ်ဆိုတော့ Chromebook ကရုံးတွေကျောင်းတွေမှာအဓိကသုံးဖို့ပဲရည်ရွယ်လုပ်ထားတဲ့သဘောရှိပါတယ်နောက်ဆုံးပေါ် digital ပစ္စည်းသစ်တွေကိုသုံးသပ်ပြတဲ့ cnet.com ရဲ့ဆောင်းပါးကတော့ Google ဟာသူ့ရဲ့ Chrome operating system ကိုဈေးကွက်ထဲမှာပို့ပြီးတော့ချက်ချက်ပြတ်ပြတ်ရအောင်လုပ်တာလို့သုံးသပ်ပါတယ်။လက်ကင် mobile phone တွေ tablet computer တွေမှာအခုဆိုရင် Google ရဲ့ Android operating system ကရေပန်းအစားဆုံးဖြစ်နေပါပြီ။အဲဒါကြောင့်မို့လို့ PC computer တွေနဲ့ laptop computer တွေအတွက်ကိုသူ့ရဲ့ Chrome operating system စနစ်ကိုပို့ပြီးတော့လူသိပြီးသုံးလာကြအောင်လုပ်တာလို့ cnet.com မှာပြောထားတယ်ရှင်။
အဲ့ဒါကြောင့်လဲ Chromebook ကွန်ပျူတာတွေကိုဈေးပေါပေါနဲ့ရောင်းနေတာပေါ့ဗျ Google ရဲ့ရည်ရွယ်ချက်ကGoogle ထုတ်ကုန်တွေကိုရောင်းဖို့တခုတည်းမဟုတ်ပါဘူးတဲ့ကွန်ပျူတာသုံးနိုင်တဲ့သူတွေပိုပြီးတော့များလာစေဖို့ဖြစ်ပါတယ်လို့ Google ကုမ္ပဏီရဲ့ကုန်ပစ္စည်းစီမံခန့်ခွဲမှုဆိုင်ရာဒုတိယဥက္ကဋ္ဌ Sisar Sangupta ရဲ့အပြောကိုလည်းအဲ့ဒီဆောင်းပါးမှာကိုကပြောထားပါတယ်တဘောကတော့ဒီဖွံ့ဖြိုးဆဲနိုင်ငံတွေစီးပွားရေးအင်အားကောင်းစားနိုင်ငံတွေမှာဈေးတက်တက်တာနဲ့လူတိုင်းကွန်ပျူတာကိုသုံးနိုင်လောက်အောင်ရည်ရွယ်လုပ်နေတဲ့သဘောပါကျောင်းသူကျောင်းသားတိုင်းကွန်ပျူတာသုံးနိုင်ကြမယ်ဆိုရင်တိတ်ကောင်းပါပါဗျ
Google Chrome operating system နဲ့ computer တွေက American ရဲ့ပညာရေးဈေးကွက်မှာတော်တော်လေးအလုပ်ဖြစ်တယ်လို့ CNET ကပြောပါတယ်ကိုသားညုံရဲ့2014ခုနှစ်တုန်းကဆိုရင်ဒီပညာရေးနဲ့ဆိုင်တဲ့ဈေးကွက်ထဲမှာ Chromebook laptop computer တွေအယောက်ရနှုံးကသုံးပုံတစ်ပုံရှိနေတယ်တဲ့ဒါပေမဲ့လည်း American မှာရောကမ္ဘာ computer ဈေးကွက်မှာပါနံပါတ်1နေရာယူထားဆဲကတော့ Microsoft ရဲ့ Windows operating system စနစ်နဲ့ computer တွေပဲဒုတိယလိုက်တာကတော့ Apple ရဲ့ Mac computer တွေပါ
ကမ္ဘာမှာရှိသမျှလူတိုင်းကွန်ပျူတာအင်တာနက်သုံးနိုင်ကြဖို့ Google ကကြိုးစားနေတယ်ဆိုတာကောင်းတဲ့ရည်ရွယ်ချက်ပဲဗျ။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကလည်းဖွံ့ဖြိုးဆဲနိုင်ငံတွေမှာအရည်အသွေးကောင်းကောင်းလက်ကင်ဖုန်းတွေကိုဈေးတက်တက်တသားနဲ့သုံးနိုင်စေရမယ်ဆိုပြီးတော့ Android One ဖုန်းတွေကိုမိတ်ဆက်ပေးခဲ့တယ်လေ။အဲ့ဒီဖုန်းတွေကိုအခုဆိုရင်ဒီအိန္ဒိယနဲ့ဖိလစ်ပိုင်မှာတော့မှစရောင်းနေပြီဗျ။အ
ဲ့ဒါပြင်ပကမလဲဝေးလံခေါင်ဖျားတဲ့နေရာတွေမှာတာဝါတိုင်းတွေမဆိုင်ဖဲနဲ့အင်တာနက်ကွန်ရက်တွေဖြန့်နိုင်ဖို့အတွက်မိုးပြံပူပေါင်းကြီးတွေဂျိုလူတွေနဲ့လည်း Google ကစမ်းသပ်နေပြီရှင့်။
ဒါနဲ့ဒေါ်လာ100မကျော်ဘူးဆိုရဲ Chromebook ကဘယ်တော့စရောက်မှာလဲဗ
ျအခုနှစ်လပိုင်းလောက်မှာစရောက်မယ်လို့မျှော်လင့်ရပါတယ်အယောင်3မျိုးနဲ့ Chromebook computer တွေကိုဆက်ဆက်ချင်းအမေရိကန်မှာပဲအရင်ရောင်းမှာဖြစ်ပြီးတော့နောက်တော့မှတခြားနိုင်ငံတွေမှာရောင်းသွားမယ်လို့ Google ကုမ္ပဏီကပြောထားပါတယ်ရှင
်မဆုမြမို့အစီအစဉ်ပြီးကိုသားညိုအကူညီတင်ဆက်ပေးခဲ့တဲ့ blogger ပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတနင်္လာနေ့ညပိုင်းနဲ့စနေညပိုင်းစီစဉ်တို့မှာပုံမှန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းစီစဉ်ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းဝင်ရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်အခုကတော့အပတ်စဉ်မတူတာလေးတွေကိုထုတ်လွှင့်ပေးရမယ်အလှပါ Goldenland Media ကမညွညွလွင်စီစဉ်တင်ဆက်တာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံမှာအမျိုးသမီးတွေတော်တော်များများဟာခုဆိုရင်မြမရိုးရာထမိန်ကွင်းတွေအစားစကတ်တွေဘောင်းမီတွေဝတ်စားလာကြပါပြီဒီလိုထမိန်ကွင်းနေရာမှာစကတ်တွေဘောင်းမီတွေဝတ်လာတာနဲ့ပတ်သက်လို့မတူတာလေးတွေကိုဒီတစ်ပတ်တင်ပြပေးသွားမှာပါရှင်မြန်မာနိုင်ငံရဲ့ရန်ကုန်မြို့လိုမြို့ပြတွေမှာကြည့်လိုက်မယ်ဆိုရင်အမျိုးသမီးကြီးငယ်မရွေးတော်တော်များများဟာအရင်ခေတ်တွေကလိုထမိန်ကွင်းတွေမဝေးကြတော့ပဲစကတ်အရှိပုံစံပတ်ထမိန်တွေနှက်ကွဲထမိန်တွေဂါဝင်နဲ့စကတ်အတူအရှိတွေဘောင်းမီအတူအရှိတွေဝတ်စားလာတာကိုတွေ့မြင်လာကြရပါတယ်2000ခုနှစ်တွေနောက်ပိုင်းခေတ်ရစည်းကြောင်းအပြောင်းလဲနဲ့အညီလူငယ်မိန်းကလေးတွေနဲ့အမျိုးသမီးတွေကြားမှာဒီလိုဝတ်စားစင်ရင်မှုတွေကိုသိသိသာသာမြင်လာရတယ်လို့လည်းပြောနိုင်ပါတယ် ဒါအပြင်မြန်မာပြည်ထဲကိုကိုရီးယားဇာလံတွဲတွေနဲ့ K-pop တချင်တွေဝင်ရောက်ခေတ်စားလာပြီးတဲ့နောက်အဲ့ဒီဖျော်ဖြေတင်ဆက်မှုတွေကတဆင့်အမျိုးသမီးတွေကြားမှာထမင်းအစားစကတ်တွေဘောင်းမီတွေဝတ်တဲ့တလီပိုပြီးဖြစ်လာခဲ့တာပါအထူးသဖြင့်တော့လူငယ်ပိုင်းနဲ့လူလတ်ပိုင်းအမျိုးသမီးတွေမှာဒီလိုစကတ်တူနဲ့ဘောင်းမီတွေဝတ်ဆင်တာအများဆုံးတွေ့နိုင်ပြီးလူကြီးပိုင်းအမျိုးသမီးတချို့လည်းထမိန်ကွင်းအစားစကတ်ရှည်နဲ့ဘောင်းမီရှည်တွေဝတ်ဆင်လာတာကိုတွေ့ရပါတယ်။မြမရိုးရာကွင်းထမိန်တွေဝတ်ဆင်မှုတော်တော်များများကိုတော့မြမနိုင်ငံရဲ့မြို့ငယ်ရွာငယ်လေးတွေလောက်နဲ့မြို့ကြီးတွေရဲ့စင်ကြယ်ဖုံးနေရာတွေမှာနေထိုင်သူအမျိုးသမီးတွေလောက်မှာပဲတွေ့နိုင်မှာတော့တယ်။ဒါပေမဲ့လည်းအစိုးရယုံတွေကျောင်းတွေနဲ့တချို့ပုဂ္ဂလိကကုမ္ပဏီတွေမှာလည်းစီကံအရာဂွင်းထမိန်မဲ့ဝတ်ဆင်မှုတွေတော့ရှိနေပါသေးတယ်။ဒီလိုမြန်မာနိုင်ငံကအမျိုးသမီးတွေမြမရိုးရာဝတ်ဆင်မှုမဟုတ်တဲ့စကတ်တွေဘောင်းမီတွေဝတ်ဆင်လာမှုအပေါ်မတူညီတဲ့သဘောထားတွေကတော့
ကျွန်တော်ကတော့အားအယူတိတ်မကြိုက်ဘူးပေါ့နော်။ဘာလို့လဲဆိုတော့ဓာကြီးကမြမရင်ချင်းမှုလည်းထိကြတယ်။နောက်ပြီးတော့ဘာပေါ့ဒီအရင်ခေတ်ဆံဝိုင်းလေကျွန်တော်မျက်စိထဲမှာတော့ပုံစံတိတ်မဝင်ဘူးတောင်းတဲ့တော့မြမဆန်ဆန်လေးဝတ်ထားရင်တော့ကြည့်လို့ကောင်းတယ်။နောက်ပြီးဒီအရင်ဟိုခစ်ဆန်ွားတဲ့ခါကျရင်သူကဟိုဒီအရင်ဆက်စီဆန်ွားရေပေါ့နော်။အဲကြောင့်ဟိုရာသီမှုဖိတ်ခေါ်ရတယ်ကြားတယ်။အဲကြောင့်ကျွန်တော်အဲ့လိုဆက်ကက်ရန်ဟိုယူပုံမှန်ဝတ်တာလည်းမပြောလို့ပေါ့နော်။ဖီးဆိုင်ကျွန်တော်ပြောလို့အရင်လမ်းပြန်ွားရင်တော့မဆိုင်ပါဘူး
။အန်ဒီကတော့အရင်သဘောကျပါတယ်။နောက်ခုခေတ်လူငယ်တွေဝတ်တာစားတာတွေပေါ့နော်အန်ဒီကအရင်သဘောကျတယ်။ကြိုက်လက်ကြိုက်ပါတယ်အန်ဒီကနှစ်သက်ပါတယ်။ဒါမဲ့အန်ဒီကတော့ပေါ့နော်လူကြီးဆိုတော့မျက်နှာဆက်ဆံမဲ့ဝတ်တတ်တာပေါ့နော်။ဒါမဲ့သူများနေဝတ်တာစားတာအန်ဒီကအရင်သဘောကျပါတယ်တမီးရဲ့
။ကျွန်တော်မကြိုက်ဘူးကွာ။အပြည့်တယ်ဆိုတော့ကျွန်တော်ယောက်ျားလေးကိုယ်တိုင်တော့ပြီးတော့ပစူးကအရှိပေါင်းမြေ။ဟောအင်းကြီးကအရှိဝေးကြတယ်။မင်းကလေးရကဒီလိုတူတူလေးဝတ်တယ်ဆိုဘယ်လိုသိတော့။အမပဲစဉ်းစားကြောက်တယ်။အဲ့ဒါကြောင့်ကျွန်တော်မကြိုက်ဘူး။
ခင်ဗျာညီလိုက်ပြောဝိတ္တာတော့သဘောကျပါတယ်။ဒါပေမဲ့ပေါ့နော်မြန်မာနိုင်ငံမှာနေရာဖြစ်တဲ့အတွက်ကိုမြန်မာနိုင်ငံနဲ့ပေါ့နော်ဟိုမြန်မာနိုင်ငံမှာရှိတဲ့ရိုးရာရင်းချင်းကိုလည်းမပြအောင်ပေါ့နော်။ဆက်လာပါပါလေးနဲ့ပေါ့ခေဆန်ဆန်လေးဝတ်မယ်ဆိုရင်တော့သဘောကျပါတယ်
။ဟိုမကြိုက်ဘူးလို့တော့လုံးလုံးမဟုတ်ပေါ့နော်။တင့်တော်ဝင်ကြိုက်တယ်ပေါ့။ရန်ကုန်လို့ရားသွားရင်တော့ရင်းချင်းမှုနဲ့လာဆန်းကျင်တော့ရင်တော့ကြိုက်ဘူ
းတမိတ်စကက်အရှိရောပါဆိုတော့အဲ့လိုသဘောကျပါတယ်ဟိုဒူးပေါ်ဟိုဒူးအပေါ်လောက်ပေါ့အဲ့လိုမျိုးဆိုတော့သဘောမကျဘူးဆိုတော့တွားရလာတဲ့နေရာမှာလည်းမတင့်တယ်ဦးထင်လို့ပြောစကက်တူဝေးရလည်းမလွတ်လပ်ဘူးထင်လို့ပါဟုတ်ကြိုက်ပါ
ဒါပုံမလင်းပြောရင်တော့ကြိုက်တယ်လို့ပြောရမှာပဲဒါလူတယောက်ပေါ်တော့ယောက်ျားလေးယောက်တယောက်အောင်မေး90လောက်ကတော့နှစ်သက်တယ်ပြောကြမှာဘာလို့လဲဆိုတော့အမြင်အနေနဲ့ကြည့်လို့လှတယ်ဟိုလှတဲ့မိန်းကလေးတွေဝတ်သွားတယ်တော်တော်လေးကိုလှတယ်လေဒါကတော့အမြင်နေနဲ့ကြိုက်တယ်ပြောမှာပေါ့နောက်တစ်ချက်ကျတော့လည်းမကြိုက်တဲ့အပိုင်းကျတော့မင်းကြီးညအနေများတယ်လို့ပြောရတယ်ဒါမင်းကြီးတွေအပိုင်းပေါ့နော်သူတို့နဲ့အဲ့လိုဝတ်တဲ့အတွက်ဒါတနည်းအားဖြင့်ယောက်ျားလေးတို့သွေးသွေးလှုပ်ဆော့တယ်လို့ပြောမှာအဲ့တော့ယောက်ျားလေးနဲ့စိတ်ကြွတယ်အဲမတိတဲ့နေရာသွားမိရင်တော့အာရမမှုတော့ဖြစ်မြောက်တာပေါ့နော
်ဒီလိုစကတ်တူစကတ်ရှည်နဲ့ဘောင်းမီတွေဝတ်ဆင်မှုများလာတာကြောင့်အရင်ကမြန်မာဝတ်ဆုံနေတာအချုပ်များခဲ့တဲ့အမျိုးသမီးအထည်ချုပ်ဆိုင်တွေမှာလည်းထမိန်ကွင်းထုတ်တာတဲ့စကတ်ပုံစံပတ်ထမိန်တွေဘေးကွဲနာကွဲစကတ်ထမိန်တွေပဲအချုပ်များလာကြပါတယ်။အရင်ကမြမရိုးရာအင်ဂျင်နဲ့ထမိန်ကွင်းတွေကိုတော့ပွဲလန်းကြပြင်သွားမဲ့သူနဲ့အသက်အရွယ်ကြီးသူတွေပဲအချုပ်များတော့တယ်လို့အထည်ချုပ်ဆိုင်တွေကပြောကြပါတယ်။မြို့ပြတွေမှာတော့ဖျားသွားတဲ့သူတွေ၊ဘုန်းကြီးကျောင်းသွားတဲ့သူတွေပါအခုနောက်ပိုင်းထမိန်အစားဘောင်းမီရှည်နဲ့စကတ်ရှည်တွေတော်တော်များများဝင်လာကြတာကိုတွေ့ရပါတယ်။ဖျားရီမှာတော့နောက်ခွဲစကတ်တူနဲ့ဘောင်းမီတူဝစ်လာတဲ့အမျိုးသမီးတွေကိုဖျားရီပေါ်တက်ရောက်ခွင့်တားမြစ်ထားပါတယ်
။ခေရီစီတောင်းနဲ့ပြောင်းလဲလာတာနဲ့အတူ globalization ဆိုတဲ့အတိုင်းကမ္ဘာကြီးကရွာကြီးဖြစ်လာတာကြောင့်နိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံဈေးဈေးမှုတွေကူးပြောင်းလာပြီးအစားအသောက်အနေထိုင်ဝတ်စားစင်ရင်ပုံတွေတစ်နေ့နဲ့တစ်နေ့ပြောင်းလဲနေတာကတော့မတူတာလေးတွေလို့ပဲပြောရမှာပါရှင်။စမညညလွယ်မှာ
မညညလွင်စီစဉ်တင်ဆက်နေတဲ့မတူတာလေးတွေအပတ်စဉ်ခဏဖြစ်ပါလေရှင်ဒီစီစဉ်ကိုအပတ်စဉ်စနေနေ့ညချမ်းအစီအစဉ်တိုင်းမှာတင်ဆက်ပေးနေပါတယ် VOA American အသံရဲ့စနေနေ့ညပိုင်းစီစဉ်တွေကိုည10:00နာရီထိလိုင်းဒိုမီတာ25 30နဲ့50တိတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လဲသောရရှင်တို့အနေနဲ့တေးသချင်းလက်ဆောင်တောင်းလိုတဲ့ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ25 32 51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့ကိုသားညုံစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ပြမဲ့စနေနေ့ညချမ်းဓာတ်ရိုက်လေလိုက်အစီအစဉ်ကိုဆွေးနွေးကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။စနေညပိုင်းဓာတ်ရိုက်လေလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်ဒီတစ်ပတ်ထဲမှာတော့ဒီအချိန်ကာလနဲ့တက်တဲ့ဆန်ဆိုင်မဲ့အာဆီယံအသင်းကြီးကိစ္စနဲ့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အခုဒီလာမယ့်ဒီရပိုင်းအတွင်းမှာမနေ့ဖြန်ကစပြီးတော့အာဆီယံထိပ်သီးအစည်းအဝေးကိုဆွေးနွေးပွဲကိုဒီမလေးရှားနိုင်ငံမှာစပြီးကျင်းပမှာဖြစ်ပါတယ်အဲ့တော့ဒီအာဆီယံအသင်းကြီးအနေနဲ့သူတို့ရဲ့ရည်မှန်းချက်ဒီထဲမှာလူမှုအတိုင်းအဝန်းတည်ဆောက်ရေးဆိုတာပါပါတယ်အဲ့ဒီမှာအာဆီယံနိုင်ငံတွေအချင်းချင်းကြားပြည်သူချင်းဆက်ဆံရေးကိုတိုးမြှင့်သွားဖို့ဆိုတဲ့ရည်ရချက်တစ်ခုပါပါတယ်ခင်ဗျာအဲ့တော့ဒီရွယ်ချက်ကဘလောက်ထိအကောင့်ထဲဖော်နေနိုင်ပြီလဲအဲ့ဒီမှာဗားရီအခက်ခဲအဟန့်တားတွေရှိနေနိုင်လဲဒါကိုကျွန်တော်သုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မတ်တင်စာရှင်လက်ကြီးပါမတ်တင်စာရှင်လက်ကြီးကတော့လက်ရှိမြန်မာနိုင်ငံထဲမှာဒီလူငယ်လှုပ်ရှားမှုတွေမှာဥဆောင်ပါဝင်နေတဲ့လူငယ်ကောင်းဆောင်တူဖြစ်ပါတယ်လက်ရှိအာဆီယံလှုပ်ရှားမှုတွေမှာလည်းသူဆက်ဆက်ပါဝင်နေပါတယ်နောက်တူကတော့ဒီလူခွင့်လှုပ်ရှားသူတူဖြစ်တဲ့ကိုအောင်မျိုးမင်းဖြစ်ပါတယ်ကိုအောင်မျိုးမင်းကတော့ Equality မြန်မာပါအဲသူနှစ်ဦးအနေနဲ့ကျွန်တော်အခုလေလိုက်ပုံတော့မတ်တင်စာရှင်လေးကြီးရောက်နေပါပြီမတ်တင်စာကြားပါလားခင်ဗျဟု
တ်ကဲ့ကြားပါရရှင
်ဟုတ်ကဲ့မတ်တင်စာကြီးကျွန်တော်ခုနကပြောသွားသလိုပါပဲအာဆီယံအသင်းကြီးကြားပေါ့ဒီနိုင်ငံကြီးအချင်းချင်းကြားလူလူချင်းဆက်ဆံရေးပေါ့ဒီဆက်ဆံရေးသူရည်မှန်းထားချက်ရှိပါလေတော့ရည်မှန်းထားချက်ကဘလောက်ထိအကောင့်ထဲပေါ်နေပြီလဲလို့ကျွန်တော်မေးချင်ပါလေဗျာဘာလို့ဆိုတော့ ASEAN People Forum တို့ Youth Forum တို့ဒီလိုမျိုးဒီပြည်သူဒီ Forum ကြီးလဲသူဖွဲ့ထားတာလဲဖွဲ့စည်းနိုင်တဲ့အခြေအနေလည်းရှိနေပြီဆိုတော့ဘယ်လောက်ထိအကောင့်ထဲပေါ်နေနိုင်ပြီလို့မြင်ပါလဲ
။ကျွန်မအမြင်ပြောရမယ်ဆိုရင်ဒီ ASEAN လူမှု Forum နော် ASEAN ဒီလူငယ် Forum လေးပေါ့နော်ဒါတွေကပေါ်လာတာကအဲ10နှစ်အဲလောက်ပဲရှိသေးတယ်ပေါ့နော်ဒီ10နှစ်အတော်တွေပဲရှိသေးတယ်။ဒါပေမဲ့ ASEAN People Forum ဆိုရင်ဒါ10ပြည်မြောက်အဲမြန်မာနိုင်ငံမှာလုပ်နိုင်ခဲ့တယ်ပေါ့နော်။ပြီးရင်ဒီ ASEAN လူငယ် Forum ဆိုတော့ကျွန်တော်တို့ဒါ9နှစ်ဝင်းကျင်လောက်ပဲရှိသေးတယ်။ဆိုတော့ဒါတွေကအဲကျွန်တော်အာဆီယံအသင်းက1969ခုနှစ်ကလေးကစပြီးတော့ပေါင်းလုပ်ထားခဲ့တယ်အဲ့ကလေးကဟိုဘယ်လိုမလဲဒီအာဆီယံဆိုပြီးတော့အားလုံးကဟိုအစိုးရနိုင်ငံအတူတူကပူးပေါင်းလုပ်မယ်ဆိုတာမျိုးတွေနဲ့ဒါပေမဲ့တကယ်တကယ်အဲလက်တွေ့မှာအခုချိန်အထိဒီ10နှစ်ဒီ10နှစ်အတောအတွင်းမှာလည်းနည်းနည်းပြန်ပြီးတော့အာဆီယံလူမှုဆိုတာကိုအယုံဆိုင်လာနိုင်နေပေါ့နော်ဆိုတော့ပြောရမယ်ဆိုရင်တိတ်ပြီးတော့ကျေနပ်လောက်ဆရာမရှိနိုင်သေးဘူးကျွန်မအမြင်ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာလည်းချိန်ရှာရှာမြင်ရတာကအာဆီယံလို့ကျမတို့ဒီအဲဒီလူငယ်တွေကိုမေးကြည့်ပါတော့ကျမတို့လူငယ်တွေကိုမေးကြည့်တော့ကျမတို့မြို့ပြမှာတော့မှကျမတို့ဒီမြို့ခင်ကလူငယ်တွေဆိုရင်ဒါအာဆီယံဆိုတာသူတို့နဲ့အဝေးကြီးမှာပဲရှိသေးတယ်ပေါ့နော်ဆိုတော့ဒါကတော်တော်ကြီးကိုလုပ်ယူအောင်မယ်ခုနိုင်ငံတွင်းမှာရောနောက်အာဆီယံဒေသတွင်းမှာရောအတော်ကြီးကိုကျမတို့ဟိုအာဆီယံဆိုတာအကောအလုံးနဲ့သဆိုင်နေအာဆီယံကအဲကျမတို့လည်းဟိုမန်တာအခွင့်အဝင်ဖြစ်တယ်ဟိုဘယ်လိုသဆိုင်နေလဲဆိုတာပြောဖို့တော့ခက်တဲ့အခြေအနေမှာရှိပါရဲ့ရှင
်ဟုတ်ကဲ့
ကျမရဲ့ဟိုကိုရိတ်တွေ့
ကျွန်တော်မတ်တင်စာအတွေ့အကြုံကိုတစ်သက်သေးမေးချင်ပါလေဒီလူငယ်လှူရှားမှုတွေလုပ်နေတဲ့အခါမှာအာဆီယံနဲ့ပတ်သက်လို့လူငယ်တွေကြားထဲမှာအထူးဖြစ်ဒီတက်ကြွလှူရှားတဲ့လူငယ်တွေကြားထဲမှာကိုဘယ်လောက်ထိ awareness ဘယ်လောက်ထိဟိုသူတို့ဒီသိနားလည်မှုရှိကြပါလဲခင်ဗျာအာဆီယံလှူရှားမှုတွေမှာမြန်မာတွေမြန်မာလူငယ်တွေပါဝင်ရမယ်ဆိုတဲ့အမြင်ပဲဖြစ်ဖြစ်ပေါ့နော်တခြားနောက်ကိုလှူရှားမှုသူတို့နဲ့ဆက်ဆံရမယ်ဆိုတဲ့အမြင်ပဲဖြစ်ဖြစ်ပေါ့
ဟုတ်ကဲ့အဲကျမတို့2014မိနစ်ကကျမတို့ဒီအာဆီယံဥက္ကဋ္ဌဖြစ်တဲ့ခါကျတော့ဒီကိစ္စနဲ့ပတ်သက်ပြီးအာဆီယံဆိုတာဒီမြန်မာနိုင်ငံမှာလည်းကျမတို့တည်ယူလာနိုင်ခဲ့တယ်ပေါ့နော်ပြောရမယ်ဆိုရင်အဲ့မှာတော်တော်များများလူငယ်တော်တော်များများကဒီအာဆီယံလူငယ်ဖိုရမ်ကိုကျမတို့လူငယ်ကောင်းဆောင်အယောက်100နီးပါးတက်ရောက်ခွင့်ရခဲ့တယ် ဆိုတော့ဟိုအဲ့မတိုင်နေလဲကျမတို့အာဆီယံဖိုရမ်နေမတိုင်နေကျမတို့လူငယ်ဖိုရမ်နေအများကြီးလို့တော့လဲအာဆီယံနဲ့ပတ်သက်တဲ့အကြောင်းအရာတွေကျမတို့ရသလောက်ဒီလောက်အာကျမတို့မှတ်မိသလောက်မှတ်ထားသလောက်ကျမတို့တွေပြန်လည်ဝင်ကြတဲ့အပိုင်းတွေလည်းလုပ်ခဲ့ရပေါ့နော်ဆိုတော့အဲ့ဒီကျမတို့ဥက္ကဋ္ဌမဖြစ်ခင်မှာကျမတို့ဒါကိုအရှိန်ညှိမိလောက်ကြပါလေ။အခုကျမမြင်ရတော့ဥက္ကဋ္ဌဖြစ်ပြီးနောက်ပိုင်းဒီဇန်နဝါရီနောက်ပိုင်းမှာကျမရေလှူရှောင်းမှုတွေကကျမကိုယ်တိုင်တော့မှသိပြီးတော့ဆက်ဆက်မှုတိတ်မရှိတော့ဘောနော်။အရင်ဆက်ဆက်မှုမရှိတော့ဘဲနဲ့ဒါပဲကျမတို့အဓိကအာဆီယံလို့ပြောလာတဲ့အခါမှာစဉ်းစားမိတယ်ဆိုဟာလူငယ်ဖိုရမ်ရှိရယ်။တစ်မျက်မှာတစ်ခေါက်လုပ်တဲ့လူငယ်ဖိုရမ်ရှိရယ်။နောက်လူလူဖိုရမ်ရှိရယ်။ဆိုအဲ့ဒါပဲကျမတို့လည်းဒါရဲ့တစ်ဆိုင်တာဖြစ်သွားတယ်။စတဲ့ဟိုအာဆီယံ KBC ဝေးပွဲတွေဒါရအဲ့လောက်ကြီးသတင်းအချက်အလက်စီစဉ်မှုကကျမတို့စီရောက်မလာတော့ဘူး။အဲနောက်ပြီးတော့ဒီအခြားသောအာဆီယံစီဝေးပွဲအများကြီးနိုင်ရှိနေပေမဲ့လည်းအဲ့ဒါကကျမတို့နဲ့တိုင်ရိုက်ဆက်ဆိုင်တာမဟုတ်ပဲနဲ့အစိုးရအတွက်ပဲအစိုးရကဒီဝန်ထမ်းတွေပဲအဓိကလှုပ်ဆောင်ရတဲ့လုပ်လူတွေပဲကျမတို့ခံစားရတယ်ပေါ့နော်ဒါကကျမတို့လူငယ်အနေနဲ့မြင်ရတာတော့မျိုးပါပဲဟုတ
်ဟုတ်ကဲ့မတ်တင်စာတို့ဒီလူငယ်လှုပ်ရှားမှုတွေအာဆီယံနဲ့ဆက်ဆက်လုပ်တဲ့နေရာမှာကောမြန်မာအာဏာပိုင်တွေဘက်ကဥမာနိုင်ငံကြီးဝန်ကြီးဌာနပဲဖြစ်ဖြစ်သက်ဆိုင်ရာအာဆီယံနဲ့ပတ်သက်တဲ့မြန်မာအာဏာပိုင်တွေကလူငယ်တွေနဲ့ပူးပေါင်းဆောင်ရွက်မှုကောနောက်တစ်ခုကကူညီပေးမှုကောဘယ်လောက်များရရှိပါလဲ
အဲကျမတို့ကဒီအာဆီယံနဲ့ပတ်သက်ပြီးဒါမျိုးလုပ်မယ်ဆိုတော့ကျမက2012ခေတ်ကကျမတို့ပြင်ဆင်ခဲ့တယ်ပေါ့နော်နောက်ဆက်နေကမောရီးယားနိုင်ငံမှာတွားပြီးတော့ကျမတို့အာဆီယံလူငယ်ဖိုရမ်တက်ခွင့်ရတဲ့အခါမှာအဲကျမတို့အဲ့မှာမြင်တွေ့ခဲ့ရတာကအစိုးရဘက်ကလူငယ်ဖိုရမ်တစ်ခုလုပ်တယ်နောက်လူမှုပေါ့နော်ဒီလူငယ်လက်ဆောင်လှူရှားတဲ့လူကတစ်ခုလုပ်တယ်ဆိုတော့နှစ်ခုကွဲနေခဲ့တဲ့အခါမှာကျမတို့စိတ်ထဲမှာမတို့နိုင်ငံရောက်ရင်တော့ကျမတို့ဒီလိုမျိုးနှစ်ခုကွဲရမျိုးမဟုတ်ပဲနဲ့အစိုးရနဲ့တက်နိုင်လူတွေညှိနှိုင်းတယ်ကျမတို့လူချင်းတဲ့အချက်တွေလည်းပါဝင်တော့တဲ့ဟာမျိုးဖြစ်အောင်ကြိုးစားမယ်ဆိုရယ်ဆုံးဖြတ်ချက်နဲ့ကျမတို့ဒီအားလုံးပူးပေါင်းလှုပ်ဆောင်ကြရပါတော့။ဆိုတော့လူငယ်တွေဘက်ကလည်း ready ဖြစ်နေအောင်ကျွန်တော်တို့အာဆီယံနဲ့ပတ်သက်တဲ့ဒီကျွန်တော်တို့အသိပညာပိုင်းကိုလည်းကျွန်တော်တို့ဂျာကာတာတွေလည်းခဏခဏသွားတယ်။နောက်ဒီအာဆီယံအထွေထွေရုံးချုပ်မှာလည်းတွားလည်လာမှုပိုင်းတွေလည်းကျွန်တော်တို့လုပ်ခဲ့တယ်။ပြီးရနဲ့ဒီ forum ကိုစရမယ်ဆိုပြီးတော့ကျွန်တော်တို့ဒီ mofa ကိုကျွန်တော်တို့အကြောင်းကြားရပါတော့။ကျွန်တော်တို့ဒီ forum ကိုလုပ်ဖို့ကျွန်တော်တို့လူငယ်တွေ consultation တွေလုပ်နေပြီးဆွေးနွေးပွဲတွေလုပ်နေပြီးဆိုတော့စပြီးအကြောင်းကြားရတယ်။ဆိုတော့အဲ့ဒါကသူတို့သိနေခဲ့ပါတော့။ forum လုပ်မယ်ဆိုတဲ့အခါမှာလည်းသူတို့ဘက်ကတော့မြန်မာကျမတို့ဟိုအားရလောက်ပါတယ်အားရစရာတော့ရှိပါတယ်ဒါလဲဆိုတော့ဒီကျမတို့ပြန်လိုအပ်တဲ့အဲအာဆီယံနဲ့ပတ်သက်တဲ့အဲဒီအာဆီယံဖိုရမ်လောက်ဖို့အတွက်ပေါ့နော်နေရာထိုင်ချင်းတော့ကျမတို့ဒီအဒီသမားရဲ့တဝန်လာကိုတောင်းဆိုမှုအပိုင်းအစပေါ့နော်အကုန်လုံးကိုအဲဒီအစိုးရဘက်ကထောက်ပံ့ပေးခဲ့တယ်အာတန်ဖိုးပေးခဲ့တယ်ဒါပေမဲ့ကျမတို့ကျောင်းဆိုဆွေးနွေးမယ့်အကြောင်းအရာကတော့ကိုယ်ပိုင်ဆုံးဖြတ်ချက်ပေါ့နော်လူငယ်တွေကကိုယ်တိုင်ဆွေးနွေးခြင်းနဲ့အချက်ကိုပဲပုံမှန်လေးလေးကျမတို့ဆွေးနွေးကြတယ်။ဒါပေမဲ့ကျမအမြင်ကတော့ဒီအာဆီယံကျမတို့ဒီနိုင်ငံသားရေးဝန်ကြီးဌာနမှာရှိနေတဲ့အာဆီယံဒီ Secretary ပေါ့ National Secretary ကတော့အလောက်ကြီးကျမချင်ရဟိုတက်သွားမှုတိတ်ရှိသေးဘူးလို့မြင်နေပေါ့နော်။ဒီအာဆီဒီဒီဟိုအချင်းမန်းကျမဥက္ကဋ္ဌလုံးဝရဲ့တက်သွားမှုလို့ဟိုအောက်ခြေတဲ့ဟိုပါနော်ဒီဥက္ကဋ္ဌတောင်းရင်လည်းအခါမှာလောက်ရဲလုပ်ပြီးပဲလောက်ရဲပုံစံမျိုးဖြစ်နေပါတော့။ဒါမှ initiation ဘိုင်းဒါဘိုင်းညာနည်းနည်းအားနေပြီလို့ကျွန်တော်မြင်တယ်။ဒါပေမဲ့ကျွန်တော်တို့လည်းတိုင်းရိုက်ဆက်သွယ်တဲ့ခါကျရင်တော့အများကြီးတမှုပြည်ခဲ့ပါတော့။ဥပမာပြောရင်အာဆီယံ TDC ဝေးပွဲကိုတက်ဖို့အတွက်ကိုမြန်မာလူငယ်နှစ်ယောက်ကိုကျွန်တော်တင်တဲ့ခါကျတော့သူ့ဘက်ကလည်းနှစ်ယောက်လုံးလက်ခံပေးခဲ့တယ်ပေါ့နော်။2014ခုနှစ်ကတော့လက်ခံပေးခဲ့တယ်။ဒါပေမဲ့ဒီနှစ်မှာတော့ကျွန်တော်တို့ဒီကျောင်းသားရေးကိစ္စနဲ့ပတ်သက်ပြီးကျွန်မကြားနေရတော့ဒီကျွန်တော်တင်တဲ့လူငယ်နှစ်ယောက်မှာတစ်ယောက်ကိုဒါလက်မခံဘူးပေါ့နော်။ဆိုတော့ခါဒီကျောင်းနဲ့အစားထိုးရတယ်လို့လည်းကျွန်တော်တို့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အဲ့ဒါမနက်ခဏမနစ်ကတော့မတ်တင်စာလူငယ်ဖော်ရန်အတွေ့အကြုံပေါ့ဒီနှစ်နဲ့ပတ်သက်လို့ဖြစ်တဲ့ကိစ္စကိုလည်းနောက်ပိုင်းမှာကျွန်တော်သဘောထားမိကြပါတယ်အခုလက်တော့ကော်မြူမင်းလီလိုက်ပေါ်ရောက်ပါပြီကော်မြူမင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ကော်မြူမင်းကြီးကျွန်တော်ခုနဆွေးနွေးတာတော့အစပိုင်းမှာဒီအာဆီယံနိုင်ငံအတွင်းအချင်းချင်းကြားမှာဒီပြည်သူချင်းဆက်ဆံရေးတိုးမြင့်မှုဆိုတဲ့အာဆီယံခေါင်းဆောင်တွေရဲ့ရည်ရွယ်ချက်ပေါ်ကြီးမှန်းထားချက်အခုဒါဘယ်လောက်ထိခြေလှမ်းရောက်နေပြီလဲနော်ဒီဟာဘယ်လောက်ထိလက်တွေ့ကြလဲကော်မြူမင်းဘယ်လိုသုံးသပ်မိပါလဲခင်ဗျာအရင်ဆုံး
โอเคပထမအဦးဆုံးကျွန်တော်တို့ဒီအာဆီယံချာတာထဲမှာလူတို့ကိုဗဟိုပြုသောအာဆီယံဖြစ်ရမယ်ဆိုပြီးတော့သူတို့ပြောထားပါတယ်အဲ့တော့ပထမအဦးဆုံးဒီလူတို့ဆိုတဲ့အကြောင်းအရာမပါခဲ့တဲ့1968ခုနှစ်တည်းကနေစပြီးပြောမယ်ဆိုရင်တော့ချာတာထဲမှာအာဆီယံပရီမီယံထဲမှာပါလာခြင်းဟာပထမဆုံးတိုးတက်မှုဖြစ်တယ်ဒါပေမဲ့ကျွန်တော်တို့အားမလို့အားများမှုတွေတော့ရှိတုံးပဲဗျဘာကြောင့်လဲဆိုတော့ဒီချာတာမှာပြောထားပေမဲ့တကယ်လက်တွေ့ပိုင်းမှာဒီလူတုနဲ့တွေ့ဆုံတဲ့နေရာဒီမှာလူတုကိုဗဟိုပြုတဲ့နေရာမှာတကယ်တမ်းစာတွေ့ပဲဖြစ်ပြီးတော့လက်တွေ့မှာအားနည်းနေချက်တွေရှိနေတုံးပါပဲ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီ ASEAN People Forum ဆိုတာကတော့ကျွန်တော်တို့ ASEAN မှာရှိတဲ့အရက်ဖက်လူမှုအဖွဲ့အစည်းအားလုံးတွေ့ဆုံတာဖြစ်တယ်။ပြီးလို့ရှိရင်ကျွန်တော်တို့ကဘာတွေလုပ်ကြလဲရှိလို့ရှိရင်တော့အဲ့ဒီဒီကျွန်တော်တို့ဒီ forum ကနေရွေးချယ်တင်မြှောက်ပြီးတော့နိုင်ငံလိုက်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်10ဦးနဲ့ အစိုးရနဲ့ဆယ်ဦးနဲ့ညနေချင်းဆိုင်တွေ့ဆုံနဲ့ interface meeting ဆိုတာကိုကျွန်တော်လုပ်လို့ရှိပါတယ်အဲ့တော့အဲ့လိုမျိုးလုပ်တဲ့နေရာမှာအမြဲတမ်းအစဉ်အဆက်နှစ်တိုင်းနှစ်တိုင်းကျွန်တော်တို့အခက်အခဲနည်းနည်းလေးတွေရှိကြတယ်။ဒါကပါလဲဆိုတော့အရက်ဖက်လူမှုအဖွဲ့အစည်းတွေစုစည်းထားတဲ့ဒီ foreign ကနေရွေးချယ်လိုက်တဲ့ကိုယ်စားလှယ်အစ်အမှန်တွေကိုဒီအစိုးရဘက်ကနေတွေ့ဆုံမှုအတွက်တစ်ခါတလေညင်းဆိုတာတွေဒီလူနဲ့ပါတဲ့အတွက်မတွေ့နိုင်ဘူးလို့ပြောဆိုတာတွေနောက်တစ်ခါမှကျွန်တော်တို့ဘာအကြောင်းမဲ့ဆွေးနွေးရမယ်ဆိုတဲ့ပုံစံတွေကနှစ်တိုင်းနှစ်တိုင်းဖြစ်နေတယ်။2014ကျွန်တော်တို့မြန်မာနိုင်ငံအလှည့်ကျတဲ့အချိန်မှဆိုလို့ရှိရင်တော့ဖြစ်တောင်မဖြစ်ဘဲနဲ့ပြတ်သွားတဲ့သဘောမျိုးရှိတယ်။အခု2015မလေးရှားမှာတွေ့တဲ့အချိန်မျိုးကြလို့ရှိရင်တော့ကျွန်တော်10ယောက်မှာ6ယောက်ကကျွန်တော်တို့ ASEAN People Forum ကရွေးချယ်တင်မြှောက်ပြီးတော့2ယောက်ကတော့သူတို့သက်ဆိုင်ရာအစိုးရကနေတီးခြားရွေးချယ်တဲ့သူ2ဦးပဲလက်ခံတယ်ဆိုတာဖြစ်နေတော့တကယ်တမ်းကိုယ်စားလှယ်အစ်စ်မှန်နဲ့တွေ့ဖို့ကိစ္စတွေအဲ့ဒီအကြောင်းအရာတွေဆွေးနွေးဖို့ကစာတွေ့ပဲရှိပြီးခုနကျွန်တော်ပြောသူလက်တွေမှာအားနေနေတယ်ပြောထားသလောက်အောင်မြင်မှုမရှိသေးဘူးဆိုတဲ့အချက်ကိုပထမဦးဆုံးထောက်ပြလိုပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တစ်ဆက်ထည့်မေးသွားချင်တာကအာဆီယံရဲ့အခြေခံမူကိစ္စပါအချင်းအာဆီယံရဲ့အခြေခံမူတရက်မှာဒီနိုင်ငံတွေအချင်းချင်းကြားပြည်တွင်းရေးဝင်ဆွဲရအောင်ဆိုတဲ့မူရှိပါတယ်အဲ့ဒီမူကလည်းကုသကြီးကန်ဆွဲထားသုံးပါပဲအဲ့တော့ခုနကောမျိုးမျိုးလို့ပြောနေကြတဲ့ People Forum လို့ Youth Forum လို့ဒီလိုဆက်ဆက်လှုပ်ဆောင်တဲ့အခါမှာဒီမူကြီးရှိနေတာကတော့အတားစီလူလူချင်းဆက်ဆံရေးမှာအတားစီတရက်လို့ဖြစ်မနေဘူးလား
အများကြီးဖြစ်နေပါတယ်ဘာကြောင့်လဲနိုင်ငံတနိုင်ငံရဲ့လူခွင့်ရေးကိစ္စကိုတခြားတနိုင်ငံကပြောဖို့အတွက်လှုပ်ဆောင်နိုင်လှုပ်ဆောင်နိုင်ဒါကပြည်တွင်းရေးဖြစ်တယ်ဆိုပြီးတော့သက်ဆိုင်ရာနိုင်ငံကလည်းပိတ်ပင်တာရှိတယ်လို့ဒီလိုမျိုးပြောကြားဖို့အတွက်ကိုတခြားနိုင်ငံတွေကလည်းလက်မခံတဲ့သဘောမျိုးရှိတယ်။နောက်အာဆီယံကိုနိုင်ကိုယ်တိုင်ကလည်းသူများနိုင်ငံအကြောင်းပြောမယ်ဆိုရင်ကိုယ်နိုင်ငံအကြောင်းကိုလည်းပြောကြားမှာစိုးရိမ်ကြတဲ့အတွက်ကျွန်တော်တို့ဒီတယောက်နဲ့တယောက်လူခွင့်ရေးကိစ္စကိုကျွန်တော်တို့တိုးတက်အောင်လှုပ်ဆောင်မဲ့အစားတယောက်ရဲ့လူခွင့်ရေးချုပ်ဖောက်မှုကိုကျန်တဲ့နိုင်ငံကလက်မခံတဲ့ပုံစံမျိုးဖြစ်နေတော့ပြည်တွင်းရေးကိုဝင်ရောက်ဆုတ်ဖက်ခြင်းမရှိဘူးကကျွန်တော်တို့လူခွင့်ရေးလှုပ်ရှားမဲ့သူတွေအာဆီယံဒေတာတစ်ခုလုံးနဲ့သက်ဆိုင်တဲ့လူအခွင့်အရေးနိုင်ငံနေနဲ့သက်ဆိုင်တဲ့လူအခွင့်အရေးပြောဖို့အတွက်အခွင့်အလမ်းမပါတာရှိတယ်။နောက်ထပ်တစ်ခုကအာဆီယံမှာခုနမူအပြင်အများကျွန်တော်တို့အားလုံးရဲ့သဘောဆန္ဒယူပြီးတော့လှုပ်ဆောင်တဲ့ consensus မူတည့်ရက်ကလည်းရှိနေတယ်ဗျ။အဲဒီတစ်ခုကလည်းကျွန်တော်တို့တကယ်တမ်းကိစ္စတစ်ခုလှုပ်ဆောင်မယ်ဆိုလို့ရှိရင်အာဆီယံနိုင်ငံတွေရဲ့အားလုံးသဘောတူသောကိစ္စမျိုးဖြစ်ရမယ်မဲခွဲဆုံးဖြတ်တာမရှိရဘူးဆိုတော့တော်တော်များများကျွန်တော်တို့လူထုနဲ့တွေ့ဖို့ကိစ္စလောက်တိုင်းနိုင်ငံတစ်ခုကနေလက်မခံဘူးဒါနဲ့မတွေ့ဘူးဆိုရင်အာဆီယံတစ်ခုလုံးရဲ့မူအဖြစ်လှုပ်ဆောင်သွားတဲ့အများစန္ဒနဲ့ကောက်ယူပြီးတော့လှုပ်ဆောင်တဲ့ consensus မူကလည်းကျွန်တော်တို့လူထုကိုအခြေပြုတဲ့အာဆီယံဖြစ်ဖို့လူထုနဲ့တွေ့ဆုံပြီးဆွေးနွေးတဲ့လုပ်ငန်းစဉ်ဖြစ်ဖို့တဲ့နောက်ထပ်အားနည်းနေသောအာဆီယံရဲ့အခြေခံမူတည်ရတယ်လို့ထည့်သွင်းပြောချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီပင်နိုင်စနစ်သူနှစ်ဦးဒီလိုင်းပေါ်မှာခဏနေပြီးပေါ့အောင်ကျွန်တော်သရော့ရှင်တချို့လှည့်ပေးချင်ပါတယ်။သရော့ရှင်တွေကတူဦးဖြစ်တဲ့ဥစိတ်မောင်မေတ္တာမျိုးကပါတယ်။ဥစိတ်မောင်ကြားပါလားခင်ဗျာ
။
ဟုတ်ကဲ့ဆွေးနွေးလို့ရပါတယ်ဥအောင်မျိုးမင်းရှိပါတယ်မတ်တင်စာရှင်လေးရှိပါတယ
်။ဟုတ်ကဲ့ကျွန်တော်ဝါရီယာနေရတော့အာဆီယံရဲ့အဖွဲ့ဝင်ဖြစ်နေဆိုတော့အာဆီယံရဲ့စံညာညွှန်ကြီးအောင်လို့ဒီဘက်ကလို့ရမယ်တောင်းရင်ရှိနေပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံအတွက်တောင်းထားတဲ့ကုလသမဂ္ဂစံညာညွှန်ရောက်အောင်လည်းလုပ်ဆောင်ရမယ်တောင်းရင်ရှိပါတယ်။အဲတော့အာဆီယံကတောင်းထားတဲ့အတိုင်းဒီဖြစ်နေတဲ့အောင်လုပ်နိုင်မှုအတွက်ကအဓိကအဖြစ်အာဆီယံကစီးပွားရေးအပေါ်မှာမူတည်ပြီးတော့ပြည်ထောင်စုမှုကိုအားလုံးဝိုင်းကျူပန်းဆောင်ရင်းနဲ့မိသားစုတက်ဖူးလို့လာတဲ့အစီအစဉ်ရောက်အောင်ကျူပန်းနေရဆိုတော့ကျွန်တော်နိုင်ငံကလက်ရှိအခြေအနေကစီးပွားရေးကလည်းပဲတိုးတက်မှုကအမြင့်နေတယ်။နောက်ပြီးတော့အခြေအနေအရကလည်းပဲဒီစီးပွားရေးတိုးတက်နိုင်ဖို့အတွက်နိုင်ငံသားယဉ်ကျေးမှုကမှုဒီကိုပြောပြီးတော့ကျူပန်းဆောင်ရနေတဲ့အချိန်မှလည်းပဲပြည်သူအောင်ရနိုင်ပြီးတော့မတီးမျောတဲ့အတိုင်းနဲ့မရောက်လာနိုင်ပြီးတော့စီးပွားရေးတိုင်းကလည်းလိုအပ်နေတယ်။နောက်ဒီရေးပိုင်းကလည်းဆိုတော့ဒီကျွန်တော်ဒီရေးပိုင်းမှာဒီနိုင်ငံပြစ်မှာစီကောမှုအရေးရတဲ့စုံကြည့်နေတော့ဒီပြဿနာတွေကလည်းရှင်းနေရတယ်။အဲတော့အာဆီယံရဲ့စံပြစ်စံညှရနိုင်မှုအတွက်ကကျွန်တော်တို့ကလောကမြေအစိတ်ပိုင်းကြီးကများနေတယ်။အဲဒီများနေတဲ့ဟာကြီးရဲ့အခြေခံကိုလိုက်ပြီးစစ်တဲ့အခါမှာအဲဒီများတဲ့အကြောင်းကြီးမှာဒီ township ဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်တောင်းဆိုတာကိုကျွန်တော်ယူဆလို့ရပါတယ်။အဲ့ဒီဥပဒေကြီးကိုပြင်ဆင်ပြီးတော့မှသာရင်အာဆီယံရဲ့အခြေခံကြီးရဲ့အနေထားမျိုးရောက်အောင်ကျွန်တော်ကြိုးပမ်းမှာဖြစ်တော့အတိအအချင်းဒီအာဆီယံနိုင်ငံတွေမှာပဲအားလုံးရဲ့ကျွန်တော်တို့
တဘောကြီးကြီးဟိနော်ကျွန်တော်အတန်းရံနေရည်ပေါ့ဒီနှစ်ဖက်စီဖွဲ့စည်းကိုပြင်ဆင်ရေးကိုကျွန်တော်တို့ကပြင်ပြပြီးတော့ကျွန်တော်တို့အတန်းရံကြီးသွားဖို့လုပ်မယ
်ဟုတ်ကဲ့
နော်နှစ်ဖက်စီကဒီဖွဲ့စည်းကိုပြင်ပြတဲ့နောက်မှာ2005ရွေးကောက်ပွဲကလည်းလက်လက်တရားမျှတဲ့ရွေးကောက်ပွဲဖြစ်လာမယ်အောင်ကျွန်တော်ဝိုင်းဝန်းပြီးတော့ပြည်ပန်းဆောင်ရွက်နေနေဒီဖွဲ့စည်းရွေးကောက်ပွဲပြီးတဲ့အချိန်မှာလည်းပဲကျွန်တော်သမ္မတကြီးရဲ့when you get a clean government good government chair who tell it set be long as in asean ye atain wa ne ma sanji mi ye mi da ji chin ne let see now like yo ni chi ni ji ko pyaung le na nai me kno ni ne chi ni ma jong si ni ko le
okay ba okay ba u se mong jesu ba da u se mong ye a myin ma di u se mong ye a myin paw ma tu ka lo di myanmar naingan bat ka ni bi lo di myanmar naingan ye tha chi tin ne a ni tha o u saung mi su ni do commitment ba mya tou myan su ni lo ba le
okay asean ရဲ့ခုနချာတာထဲမှာကျွန်တော်တို့ဒီတောက်တိုင်သုံးခုနဲ့တည်ဆောက်အောင်ဆိုတော့ပြောပြထားပါတယ်တစ်ခုကတော့လုံခြုံရေးတောက်တိုင် security pillar နောက်တစ်ခုကတော့စီးပွားရေးတောက်တိုင် economic pillar နောက်တစ်ခုကတော့လူမှုရင်ကျေးမှုကျွန်တော် social နဲ့ culture pillar သုံးခုကိုထူထောင်အောင်လို့ပြောထားပါတယ်တောက်တိုင်ဆိုတဲ့သဘောတစ်ခုကိုယ်တိုင်ကသုံးခုလုံးကတကြိုင်နဲ့ခံချက်ညီညီနဲ့အားကောင်းမှအတိုက်အမြုံတစ်ခုထူထောင်နိုင်မှာဖြစ်ပါတယ်အခုအာဆီယံရဲ့ခုနကပြောကြားချက်ထဲမှာပြောမယ်ဆိုလို့ရှိရင်စီးပွားရေးတောက်တိုင်ကိုပိုအားတန်နေပါတယ်။ဒါကြောင့်လဲဆိုတော့နိုင်ငံတီထားထဲမှာအခွန်အောက်တွေရှော့ချပြီးတော့စီး
ကော်မြူမင်းဖုန်းလိုင်းကြသွားပါတယ်ကျွန်တော်ပြင်ပြခေါ်ပါမယ်ကျွန်တော်နောက်ပင်နယ်ဆွေးနွေးတူဖြစ်တဲ့မတ်တင်စာရှင်လေးကြီးကိုဖိတ်ခေါ်ချင်ပါတယ်မတ်တင်စာကြားရမယ်ထင်ပါတယ်။ Hello မတ်တင်စာကြားပါလား Hello မတ်တင်စာကြားပါလားကျွန်တော်တို့ဖုန်းလိုင်းညချသွားပါတယ်ကျွန်တော်အဲကိုတောရှင်တူဖိတ်ခေါ်ချင်ပါတယ်ကိုနေလဖုန်းလိုင်းပေါ်မှာရှိပါလားဟယ်လိုကိုနေလဖုန်းလိုင်းပေါ်မှာရှိပါလားဟုတ်ကဲ့ကိုနေလကြားပါလားခင်ဗျာဟုတ်ကဲ့ကိုနေလဟာတူဟာပြောကိုနေလဆွေးနွေးလို့ရအရာဆွေးနွေးလို့ရပါပြီဗျဟုတ်က
ဲ့ကျွန်တော်တို့နားလိုက်ထားတဲ့အာဆီယံဆိုတာပေါ့နော်အာဆီယံကြီးဖြစ်ပေါ်လာတဲ့ရေကြက်တော့ကျွန်တော်မသိဘူးဒါပေမဲ့အာဆီယံဖြစ်ပေါ်လာလာရနောက်ပိုင်းမှာအာဆီယံလို့ဖြစ်ပေါ်လာတဲ့တရားရင်နဲ့တော့နော်ဒီပါစကလုံးလည်းပြင်ဆင်ကြဖြစ်လာတယ်ဆိုတော့နိုင်ငံဘောတော့လုံခြုံရေးဒီလုံခြုံရေးအကြောင်းပြပြီဘောတော့ဒီဧကပင်းလုံခြုံရေးဆိုတဲ့စကလုံးပြဒီအာဆီယံဆိုတဲ့ဥစ္စာနဲ့အတူတရားရင်နဲ့ဒီဟောဒီပန်းဆောင်ရလို့ကျွန်တော်မြင်မိတယ်ဗျဒေတာကင်းလုံခြုံရေးဆိုတဲ့နေရာမှာဒီနေ့ဒီအာဆီယံဆိုတဲ့ရှိနေတဲ့ဆယ်နိုင်ငံစုံရဲ့ဒေတာလုံရတကယ်လုံခြုံမှုရှိပြီလားဆိုတော့မဟုတ်ဘူးသူကလည်းသူပဲကျွန်တော်တို့အခက်အခဲပေါင်းစုံများဆိုတော့ကြော်ဖြတ်နေရဆဲဖြစ်နေအဲဒီမှာဘာတွေ့ရှိရလဲဆိုတော့ဒီဒေသချင်းလုံခြုံရေးဆိုတာကိုအကြောင်းပြပြီးတော့ဒီခေါင်းဆောင်နဲ့ဆယ်နိုင်ငံခေါင်းဆောင်နဲ့ကျွန်တော်တို့မြင်တာဗျသူတို့မိသားစုဘဝတွေလုံခြုံရေးပဲသူတို့ဦးစားပေးနေကြတယ်ကြာအစ်မမယ်လို့ကျွန်တော်မြင်တယ်ပြီးတော့ကဒီလုံခြုံရေးဆိုရဲဥစ္စာလဲကျွန်တော်နိုင်ငံရေးနဲ့ပတ်သက်နေတယ်နိုင်ငံရေးနဲ့ပတ်သက်ပြီးတော့ကတခါသူ့ရဲ့စီးပွားရေးနဲ့မှဆက်နွယ်နေဒီအတွက်ကြောင့်ဒီပစီဖြစ်ပေါ်လာတဲ့ရွေချက်နောက်ပွဲမှာเนาะကောင်းတော့ရွေချက်အမှန်တကယ်ရှိလားမရှိလားဆိုတော့ကျွန်တော်ပြန်ပြီးသုံးသပ်ကြရရရှိတယ်ဗျအဲ့ဒါကျွန်တော်အဲ့လိုပဲသုံးသပ်မိတယ်လေ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကိုနေလာကျေးဇူးပါဟုတ်ကဲ့နောက်တော့ရှင်တူကျော်လီလိုင်းမောတင်ကြပါလေကိုနေဦးလင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါလေ
ဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးလို့ရပါတယ
် Hello
ဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးရပါတယ
်အဲဆွေးနွေးလို့ရပါတယ်ဆိုတော့ဒါကြတော့ဒီအာဆီယံဖွဲ့စည်းဆိုရဲမူလရည်ရွယ်ချက်ကပါလဲဆိုတော့အဓိကတော့ဗျာတရုတ်ကိုကြောက်လို့အတွက်တရုတ်မဟုတ်တဲ့အဖွဲ့အစည်းတွေစုပြီးတော့ထောင်တဲ့သဘောပေါ့ဒါကရည်ပူရအမှန်ဆုံးတွေးမယ်ဆိုရင်တော့အဲ့ဒီခါမှာနိုင်ငံရေးတို့စီးပွားရေးတို့သူ့နိုင်ငံဝင်မဆော့ဖက်ရေးတို့ဘာတို့ပါလာတာပေါ့ဗျာကျွန်တော်တို့ပမာနိုင်ငံလည်းဒီ1990ရေးချင်းနောက်ပိုင်းမှာအာဆီယံနဲ့ဝင်လိုက်တာပေါ့နော်အာဆီယံလိုက်ဝင်လိုက်တဲ့အခါကျတော့ level 2လားဆိုတဲ့အခါကျတော့လည်းပဲမတူဘူးလို့ပြောရမှာပေါ့နော်ကျွန်တော်တို့နိုင်ငံရဲ့ပြည်ပရေးဖွံ့ဖြိုးမှုကအရင်ကြီးပြီးတော့နောက်ကျနေပြီးတော့ရှင်းပြောရင်နိုင်ငံရေးထက်ပေါက်သဘောအရာကျွန်တော်တို့မဟာဗျူဟာအရာအာဆီယံနဲ့ဝင်တဲ့သဘောမျိုးပဲဖြစ်နေတယ်။အင်းကြီးရဲ့အခါကျတော့အခု 2.5 နောက်ပိုင်းမှာကျတော့ဟုတ်လားနော်ဟိုဥရောပပုံစံလိုမျိုးပေါ့နော်ဖြစ်နိုင်ဖို့ညီမှန်ပြီးလုပ်တယ်ဆိုတဲ့အခါကျတော့ test မပြုရဘူးတို့ကိုယ့်အကူစုပေါင်းပြီးလုပ်ကြမယ်ဆိုလုပ်တဲ့အခါကျတော့ကျွန်တော်တို့နိုင်ငံရဲ့အတင်းမှာဘာဒီအားနည်းချက်ရှိပြီးတော့ဘာဒီအားသာချက်ရှိလဲလို့ပြန်ပြီးတော့ဒီမြန်မာနိုင်ငံကြီးနဲ့နိုင်ရှင်လိုက်တဲ့အခါမှာအခြေအရတော့ကျွန်တော်တို့နိုင်ငံရဲ့အားနည်းချက်တွေကအများကြီးရှိနေဆိုတော့တွေ့ရမှာပါ เนาะကျွန်တော်နိုင်ငံအခုမနေတင်ရပဲဥချိန်မှန်းပြောတယ်ဗျာကျွန်တော်တို့ပါဝင်နိုင်ငံရ
ဟုတ်ကဲ့နည်းနည်းလေးချုပ်ပြီးတော့ပြောပြပါကုနေဦးလေ
ဟာလို့ဘာဖြစ်လို့ဒီလိုဖြစ်တာလဲဆိုတဲ့အခါကျတော့ကျွန်တော်ပြောချင်တာကျွန်တော်တို့အတိုင်းကြီးမှာ SME တို့ဘာတို့ဘာမှလည်းမရှိသေးဘူးအခါကျတော့ပြည်ညာနိုင်ငံရဲ့အခွင့်အရေးနဲ့တန်းစီကျွန်တော်တို့ကယူခြင်းတောင်မှပဲကျွန်တော်တို့မှာဘာမှမရနိုင်ဘူးဆိုတဲ့သဘောမျိုးတွေ့ရတယ်ဆိုတဲ့အခါကျတော့ဒီရှင်းပြောရင်တော့ကျွန်တော်တို့အကျိုးနဲ့ဟောပေါ့နော်အကျိုးမဲ့တာနဲ့ပြန်စင်းလာရင်အကျိုးမဲ့တာပိုများနေရလို့ကျွန်တော်ကတော့အဲ့လိုပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကုတင်လုံးနေဦးနေကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်မတ်တင်စာရှင်းလိုက်ပြီဒီလိုင်းမပြန်ရောက်လာပါဘူးမတ်တင်စာကြားပါလားခင်ဗျဟု
တ်ကဲ့ကြားပါပါ
ဟုတ်ကဲ့မတ်တင်စာကျွန်တော်ခုနကတော့တော်ရှင်နေအမြင်သူတို့အမြင်ပြောသွားတော့မေးခွန်းမရှိပါဘူးကျွန်တော်ပဲမေးခွန်းမေးလိုက်ပါမယ်ကျွန်တော်ခုနကမေးခွန်းနေနဲ့ဆက်ပါတယ်ဒီလက်ရှိအာဆီယံမှာအခုလိုစဉ်းစားထားတဲ့လူမှုဗဟိုပြုဆိုတဲ့ကိစ္စနောက်လူမှုနဲ့လူမှုချင်းဆက်ဆံရေးတိုးမြှင့်ဖို့ဆိုတဲ့ကိစ္စဒါတွေကလက်ရှိရှိနေတဲ့အာဆီယံရဲ့မူဝါဒတွေနဲ့ပြောမယ်ဆိုရင်လက်ဘလောက်လက်တွေ့ကြလဲမတ်တင်စာရဲ့အမြင်သိကြပါလား
ကျွန်တော်ဒီနှစ်အတွက်ကမျှော်လင့်ချက်တစ်ခုပါပေါ့နော်။ဘာလဲဆိုတော့ဒီမလေးရှားကအဓိကဒီနှစ်သူတို့ရဲ့ဦးစားပေးလုပ်ငန်းစဉ်တွေထဲမှာပေါ့နော်။ဒီ ASEAN ဒီ integration ဒီ people to people ဒီကျွန်တော်လူမှုဘူပြုဆိုတဲ့ဟာကိုဦးစားပေးထားတာကိုတွေ့ရတဲ့ခါတော့ကျွန်တော်အဲ့ဒါတော့မျှော်လင့်ချက်ထားမိရေပေါ့နော်။ဆိုတော့2015ရောက်ပြီလဲဆိုတဲ့ခါကျတော့ဒါကဦးစားပေးလို့ဟာတော့မှလည်းဖြစ်တယ်ပေါ့နော်။ဆိုတော့ဒါပေမဲ့တကယ်တကယ်လက်တွေ့မှာကျွန်မထင်တယ်ဒီခြားနိုင်ငံတွေနဲ့ရှင်ရင်ဒီခွင့်ပြုပြီးသားခွင့်ပြုပြီးနိုင်ငံဖြစ်တဲ့ဒီထိုင်းနိုင်ငံလို့ကျွန်တော်တွားတဲ့ခါမှာပဲဖြစ်ဖြစ်သူတို့ဒီစီမှာဆိုရင်ဒီလူငယ်လေးတွေပေါ့နော်ငယ်ရွယ်စဉ်ကလေးဒီကျောင်းသားကျောင်းသူအရွယ်မှာကလေးကသူတို့အာဆီယံဆိုတဲ့အကြောင်းအရာတွေကသူတို့မှာအရင်းအမြစ်ကြောင့်ဝင်မှုရှိရယ်သူတို့ကျောင်းတွေမှာအာဆီယံစင်တာဆိုတာရှိရယ်တက္ကသိုလ်တွေမှာလည်းအာဆီယံစင်တာဆိုတာမျိုးရှိရယ်ပြီးတော့ဒီအင်ဒိုနီးရှားကလေးတွေဆိုလည်းသူတို့အာဆီယံရုံးချုပ်ကိုတွားရောက်နေတက်ခွင့်ရရယ်ပေါ့နော်ဒါဆိုတဲ့ခါမှာကျောင်းမြန်မာနိုင်ငံမှာဟိုကျွန်တော်တွေးကြည့်ရင်တော့အာဆီယံစင်တာကတော့နိုင်ငံမှာမရှိသေးပါဘူး။ဆိုတော့ဒီပြီးခဲ့တဲ့မိနစ်ကအာဆီယံဥက္ကဋ္ဌဖြစ်ခဲ့တဲ့အချိန်မှာတော့ဒါကိုမလုပ်နိုင်သေးခဲ့ဘူးပေါ့နော်။ဆိုတော့ဒါမျိုးလေးတွေကျွန်တော်တို့အများကြီးလိုအပ်တယ်။ဒါကျွန်တော်ကျောင်းသင်ယူတွေမှာလည်းတစ်ချက်ပို့ပြီးတော့ပြည်ဆောင်တဲ့အာဆီယံရဲ့အနှစ်သာရတွေနောက်ဒီဘာကြောင့်ဒါကိုဝိုင်းလုပ်ကြရဲဆိုတဲ့အပိုင်းတွေဆိုတော့ဒါတွေကဟိုအသေးစိတ်တွေကျွန်တော်ကျောင်းသင်ယူတွေမှာပါဖြည့်သွင်းတင်တဲ့အကြောင်းအရာတွေပေါ့နော်။ဆ
ိုတော
့ဒါကလက်တွေ့ကျမှုကအခုချိန်မှာစောင့်နိုင်ငံအနေနဲ့ကမဖြစ်နိုင်သေးပါဘူးရှင
်။ဟုတ်ကဲ့ပါခင်ဗျ။ကျွန်တော်ကော်မျိုးမင်းကိုလည်းဆက်လက်မေးကြည့်ပါလေ။ကော်မျိုးမင်းကြားပါလားခင်ဗျာ။
Okay,
ကော်မျိုးမင်းခုနပြောသွားတဲ့အထဲမှာအားလုံးပဲပြန်ကောက်ချင်ပါလေဒီလက်ရှိအာဆီယံရဲ့ရှိနေတဲ့ခြေခံမူနဲ့နောက်ပိုင်းဒီချာတာထဲမှာပါလာတဲ့လူမှုဗဟိုပြုရေးကိစ္စပေါ့အဲ့တော့ဒီနှစ်ခုကနည်းနည်းလေး conflict ဖြစ်နေရဆိုလို့ရှိရင်ဒါနဲ့ပတ်သက်လို့တစုံတရာပြုပြင်ပြောင်းလဲဖို့အာဆီယံကြီးကိုပြုပြင်ပြောင်းလဲဖို့လိုနေပြီဆိုတဲ့အယူဆအမြင်တွေရောအာဆီယံထဲမှာရှိနေပြီလားဘယ်လိုမြင်ပါလဲ
အာဆီယံထဲမှာတချို့နိုင်ငံတွေကအာဆီယံကိုဒီထက်ပိုမှုကောင်းမွန်အောင်လုပ်ဆောင်မယ်ဆိုတဲ့စိတ်ကအာသီးသရှိထားပြီးသားပါဒါကြောင့်မလို့လေအရင်တုန်းကစီးပွားရေးနဲ့ဒေတာတွင်းလုံခြုံရေးပဲအဓိကထားတဲ့အာဆီယံကနေလူ့အခွင့်အရေးဆိုတဲ့အတန်းကြီးကျွန်တော်ပေါ်နိုင်တဲ့အရာမျိုးဖြစ်လာတယ်။လူ့အခွင့်အရေးကော်မရှင်နေအမျိုးသမီးနဲ့ကလေးအခွင့်အရေးဆိုင်ရာကော်မရှင်နေပေါ်လာတယ်။အဲ့ဒါကအာဆီယံ10နိုင်ငံအတွင်းထဲမှာပဲတချို့သောနိုင်ငံတွေရဲ့ကျွန်တော်တို့ကြိုးပမ်းမှုကြောင့်ပြောနိုင်ပါတယ်။ဒါပေမဲ့ခုနကျွန်တော်ပြောထားသလိုပဲအာဆီယံရဲ့သုံးချက်ချက်တိုင်းကနိုင်ငံအလုံးလိုက်နိုင်ရမယ်ဆိုတော့တစ်သက်ကရှေ့ကိုဦးတည်ပြီးသွားချင်တဲ့နိုင်ငံတွေရှိတယ်လို့ဒီနောက်ကဘဝကိုပဲကြာမီဆွဲပြီးကြံခဲ့တဲ့နိုင်ငံတွေရှိတယ်။တချို့နိုင်ငံကတော့လူခွင့်ရေးဆိုတဲ့အတန်ကိုလောက်ရမလို့မလောက်ရမလို့တွေးဝေနေတဲ့အပိုင်းပုံပိုင်းရှိနေတော့နိုင်ငံတွေကြားမှာမတူညီတဲ့အသိစိတ်တဲ့သုံးခုကွဲနေခြင်းကိုယ်တိုင်ကအာဆီယံရဲ့သွားဖို့အတွက်နှောင့်နှေးနေမှုဖြစ်ပါတယ်။အခုကျွန်တော်တို့ဒီအာဆီယံ People Forum ဆိုလို့ရှိရင်လည်းနှစ်တိုင်းကျင်းပပါတယ်။အဲ့တော့ကျင်းပတဲ့နိုင်ငံတွေမှာတချို့သောနိုင်ငံတွေရဲ့ဒီဥက္ကဋ္ဌလက်ကျတဲ့နေရာမှာအရက်ပဲအဖွဲ့အစည်းနဲ့ပူးပေါင်းမှုကလည်းနိုင်ငံလိုက်ပုံမှာအများကြီးမူတည်ပါတယ်။တချို့နိုင်ငံတွေကတကယ်ကိုပူးပေါင်းဆောင်ရွက်မှုကိုအမှန်တကယ်ဖြစ်စေချင်တယ်။တချို့နိုင်ငံတွေကဒီပူးပေါင်းဆောင်ရွက်မှုကဟန်ပြတ်တက်တက်ဖြစ်တယ်။တချို့နိုင်ငံကတော့ကိုယ့်ရဲ့ဥက္ကဋ္ဌအလှည့်ကျတဲ့အချိန်ကာလအတွင်းမှာဒါမျိုးကိစ္စလှုပ်ဆောင်မှုအတွက်ကိုအားပေးမှုမလုပ်ရုံနဲ့မကဘဲနဲ့ကန့်တက်မှုတွေလုပ်တဲ့ပုံစံတွေရှိနေခြင်းကိုယ်တိုင်ကအာဆီယံထဲမှာ10နိုင်ငံထဲမှာမတူညီသောအတွေးအခေါ်တွေပြုပြင်ပြောင်းလဲခြင်းနဲ့စိတ်ဓာတ်ပုံစံတွေမရှိနေသေးသလိုမအောင်မြင်သေးတဲ့အချက်ကလည်းတကယ်လက်တွေ့ကျနေပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒါလေးတစ်ဆက်တည်းဆက်ဆက်မြင်ကြပါလေခုနကော်မျိုးမင်းစကားပဲပြန်ကောက်ချင်ပါလေအာဆီယံကနေပြီးတော့တကယ်တမ်းပြောရရင်ဒီ EU လိုဘာလို့ပုံစံမျိုးကိုသူတို့စဉ်းစားတာတွေတွေ့ရပါတယ်စီးပွားရေးဆိုတာစီးပွားရေးလူမှုတိုင်ဝမ်ဆိုတာအဲ့လိုပါဒါပေမဲ့အာဆီယံနိုင်ငံတဲမှာကနိုင်ငံရေးပုံစံအမျိုးမျိုးစိုးရပုံစံအမျိုးမျိုးဖြစ်နေတဲ့ခါကျတော့ဒါကတကယ်တမ်းလက်တွေ့ဆောင်ရွက်နိုင်ဖို့အတွက်ဖြစ်နိုင်ပါမလားကော်မျိုးမင
်း EU ပုံစံကိုတိုက်ရိုက်ကူးချမယ်ဆိုတော့ဘယ်လို့မှမဖြစ်နိုင်ပါဘူးဘာကြောင့်လဲဆိုတော့ EU နိုင်ငံတွေရဲ့
နောက်ခံသမိုင်းကြောင်းနဲ့ရင်းကျေးမှုကတော်တော်ဆင်တူတယ်။ဘာသာစကားကပုံဘာသာစကားရှိတယ်။နောက်တစ်ခါနိုင်ငံတကာနိုင်ငံနဲ့နိုင်ငံကွာဟမှုကနည်းနည်းလေးကွာဟမှုနေပါတယ်။ကွာဟမှုရှိတဲ့နိုင်ငံတွေကိုလည်းကူညီပေးနိုင်မှုအထောက်အပံ့ရှိတယ်လို့ဥတီချက်တွေကိုတကယ်လို့များအလေးမထားဘူးဆိုရင်အရေးယူနိုင်တဲ့ပုံစံမျိုးတွေက EU မှာရှိတယ်။ကျွန်တော်တို့ ASEAN မှာကအဲ့ဒီပုံစံသွားဖို့အတွက်အများကြီးလိုနေပါတယ်။တစ်ချိန်တည်းမှာပဲစီးပွားရေးကောင်းအောင်လှုပ်ဆောင်မယ်ဆိုလို့ရှိရင်လည်းအာဆီယံအသင်းတစ်ခုလုံးရဲ့စီးပွားရေးတစ်ခုကိုသွားတာမျိုးမဟုတ်ဘဲနဲ့ကိုယ်နိုင်ငံရဲ့ဒီကိုယ်ပိုင်အကျိုးစီးပွားကိုပဲဥတည်နေတဲ့ပုံစံချမ်းသာပြီးသားနိုင်ငံတွေကဆက်လက်ပြီးတော့ချမ်းသာခြင်းပြီးတော့သင်ရဲနေတဲ့နောက်ကျတဲ့နိုင်ငံတွေမှာအမျက်ထုတ်ခြင်းသောသဘောရှိနေတဲ့စီးပွားရေးပုံစံမျိုးကအာဆီယံမှာရှိနေတော့မှာပဲနောက်ထပ်တစ်ခုကတော့ကျွန်တော်စနစ်တွေကအရန်ကိုကွာလွန်အားကြီးပါတယ်ဒီဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတွေရှိတယ်လို့အခုမှထိုးပေါက်ပြီးဒီမိုကရေစီကိုသွားနေတဲ့နိုင်ငံရှိတယ်လို့အာနာရှင်ဆန်နေသောနိုင်ငံတွေရှိနေခြင်းက EU နဲ့အရန်ကွာဟတဲ့အတွက် EU ပုံစံတိုင်းသွားဖို့အတွက်ကတော့တော်တော်ကြီးကိုကျွန်တော်တို့အိမ်မက်ကြီးကြီးလုံးအားကြည့်တယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါကော်မျိုးဝင်ကျွန်တော်မတ်တင်စာကိုကျွန်တော်မေးချင်ပါတယ်ကျွန်တော်အခုနောက်ဆုံးဖြစ်သွားတဲ့လူငယ် foreign ကိစ္စပါလူငယ် foreign ကတော့ people foreign ထက်အဲနောက်ဖြစ်တည်မှုကနေနောက်ကြမှာထင်ပါတယ်ဒီနှစ်ပိုင်းနေ့ဒီမှာပဲပို့ပြီးတော့လှုပ်ရှားမှုတွေများလာတယ်မတ်တင်စာဆိုလဲပြီးခဲ့တဲ့နှစ်ဒီလူငယ်ဖိုရမ်မှာဥဆောင်ပါဝင်ခဲ့သူတူဖြစ်တော့ဒါပေမဲ့ဒီနှစ်ဖိုရမ်မှာတော့ကျွန်တော်တို့သိရတဲ့လောက်အများစုဒီလူငယ်ဖိုရမ်ကနေပြီးတော့ဒီအာဆီယံခေါင်းဆောင်တွေနဲ့တွေ့ခင်ရတဲ့အများစုဟာအစိုးရကရွေးချယ်တဲ့လူတွေလို့သိရပါတယ်အခုဆိုမြန်မာနိုင်ငံမှာဆိုပဲအဲတယောက်ကိုဖြုတ်လိုက်တယ်ကိုယ်စားတယောက်ကိုဖြုတ်လိုက်တယ်နောက်တယောက်ကိုကြတော့ဆွေးရနေပြီးတော့သူ့လူလှုပ်ပြီးတော့ထည့်ပါတယ်ခင်ဗျာအဲ့တော့တကယ်တမ်းဒီအာဆီယံကြားထဲမှာလူငယ်တွေနဲ့ပတ်သက်လို့ကုစားပြုမှုကခုနဖော်ရန်အနေနဲ့ကုစားပြုမှုကမတ်တင်စာဘယ်လိုမြင်လဲခင်ဗျာတကယ်တမ်းလူငယ်တွေကိုကုစားပြုရလားအစိုးရရဲ့ဆွတ်ဖက်မှုကြီးနေလား
ကျွန်တော်လူငယ်ဖွင့်ကအခုပြောခဲ့သလိုပဲ2006ခုနှစ်ကမှကျွန်တော်စတင်ခဲ့တယ်ပေါ့နော်။စတဲ့အခါမှာလည်းကျွန်တော်တို့ကအများကြီးအခက်အခဲတွေရှိခဲ့တာကဒီလူငယ်ကိုစားပြုမှုဆိုတဲ့ကိစ္စတွေပေါ့။နောက်ကိုဒီအာဆီယံအပေါ်မှာ
ကျွန်တော်တို့စက္ကန့်30လောက်ပဲချိန်ရတော့တယ်မတ်တင်စာစက္ကန့်30လောက်အတွင်းပေါ့နော်။တူတူတူလေးပြောပြပါဟုတ်ကဲ့။
ဟုတ်ကဲ့ကျွန်တော်ဒီကိုအဖွဲ့အစည်းကြီးတက်တော့လှရှားသူအဖွဲ့အစည်းကြီးမှာလည်းအာဆီယံဆိုတဲ့အကြောင်းအရာတို့ပေါ့တက်ရောက်မှုတို့ရဲ့စိတ်ပါဝင်စားမှုအပိုင်းတွေလည်းဒါပေါ့မူတည်ရပြီးတော့ဒီငွေကြေးပိုင်းဆိုင်ရာအခက်အခဲတွေပေါ့နော်ဒါပေါ့မူတည်ပြီးတော့ကျွန်တော်တို့ဒီစင်မာလာခေချရပေါ့ဒါခေချရင်လည်းခဏကကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုလဲကျွန်တော်၃နိုင်ငံလောက်ကိုပဲဒီအစိုးရတွေကနေလက်ခံနေတယ်ပေါ့နော်ဒါနဲ့ဒါပေမဲ့ကျွန်တော်တို့ဆုံးဖြတ်ခဲ့တာကကျွန်တော်တို့သွားတက်မယ်ဒါပထမဆုံးအချိန်ကျွန်တော်တို့ဒီ interface ရဲ့ဒီနည်းနည်းစုံကြီးကျွန်တော်တို့ဒီဆိုရကောင်းဆောင်လေးနဲ့တွေ့ခွင့်
ဟုတ်ကဲ့ကျွန်တော်တို့ဟုတ်ကဲ့မတ်တင်စာကျေးဇူးပဲကျွန်တော်တို့အဆီဇင်လေးကိုကျွန်တော်အချိန်စစ်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့မတ်တင်စာရှင်လေးရောကော်မျိုးမျိုးကျေးဇူးအများကြီးတင်ပါတယ်ခြားတော်ရှင်လေးကကျေးဇူးအများကြီးတင်ပါတယ်ဒါရိုက်ဒီလိုက်စီဇင်ကျွန်တော်အချိန်စစ်သွားလို့ပါဒီမှာပဲရှင်းနာခွင့်ပေးပါခင်ဗျာ
သားညိုအစီအစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ခဲ့တဲ့စနေနေ့ညချမ်းထက်ရိုက်လေးလိုက်အစီအစဉ်ဖြစ်ပါရရှင်။အခုကတော့စနေနေ့ညပိုင်းအစီအစဉ်တွေအဆုံးသတ်တော့မှာမို့ကြံနေသေးတဲ့အချိန်မှာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ကြီးညာပေးပါအောင်ရှင
်။ဒီပေါ်နိုင်ငံမှာအင်အားပြင်းမြင်းငင်းတစ်ခုနဲ့နောက်ဆက်တွဲငရင်ငယ်ပေါင်းများစွာလှုပ်ခတ်ခဲ့တဲ့အတွက်ကတ်မန်ဒူမြို့တော်အပြင်ဟိမဝန္တာတောင်တန်းပေါ်နဲ့အိန္ဒိယနိုင်ငံတွေမှာပါစုစုပေါင်း900ကျော်သေဆုံးခဲ့ပါတယ်။ဒီကနေ့စနေနေ့အစောပိုင်းတုန်းကကက်မန်ဒူမြို့တော်အနောက်ဖက်မိုင်90လောက်အကွာကိုဗဟိုပြုတ်ပြီးတော့ 9.8 ပြင်းအားနဲ့မြင်းငရင်လှုပ်ခတ်သွားခဲ့ပြီးတနင်္လာလောက်ကြာမှာပဲ 6.6 ပြင်းအားရှိတဲ့နောက်ထပ်ငရင်အပါအဝင်နောက်ဆက်တွဲငရင်တွေဆက်လက်လှုပ်ခဲ့ပါတယ်။ညီပေါင်းနိုင်ငံထဲမှာတေဆုံးသူဟာ886ယောက်ရှိနေပြီလို့ဒီကနေ့နှောင်းပိုင်းရောက်ချိန်မှာညီပေါင်းတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။တေဆုံးသူအများအများဟာကက်မန်ဒူမြို့ပတ်ဝန်းကျင်မှာရှိတဲ့တောင်ကြားဒေသကဖြစ်ကြပါတယ်။ငရင်တွေရဲ့တန်ကြောင်ကက်မန်ဒူမြို့တော်တွေကအဆောက်အဦအမြောက်အများပြိုကျပျက်စီးခဲ့ကထိတ်လန့်နေကြတဲ့ပြည်သူတွေဟာအဆောက်အဦတွေထဲမှာမနေကြတော့ဘဲလမ်းတွေပေါ်မှာထွက်နေနေကြပါတယ်။အပြိုအပြက်တွေကြားမှာအသက်ရှင်ရှိနေနိုင်တဲ့သူတွေကိုကယ်ဆယ်ရေးတွေကဆက်လက်ရှာဖွေနေပါတယ်။မြို့တော်တွေကတမိုင်းဝင်အဆောက်အဦတော်တော်များများလည်းပျက်စီးသွားခဲ့ပြီးတော့အဲ့ဒီထက်မှ19ရာစုတွေကစောက်ထားတဲ့တမိုင်းဝင်ဒါရာဟာနာမျောစင်လဲပြိုကျပျက်စီးသွားပါတယ်။အပျက်စီးအတိုင်းတာဘလောက်များသလဲဆိုတာကိုအတိအကျမပြောနိုင်သေးသလိုတေဆုံးသူအရေအတွက်ဒီထက်ပိုများလာနိုင်တဲ့တို့လည်းခံမှန်းထားပါတယ်။ကက်မန်ဒူမျိုးကနိုင်ငံတကာလေဆိပ်ကိုလည်းလောလောဆယ်ပိတ်ထားပါတယ်။အင်အားပြင်းငရင်တန်းကြောင့်အိန္ဒိယချင်းအိန္ဒိယနိုင်ငံမှာလည်းတေဆုံးသူ20ထက်မနည်းရှိခဲ့တဲ့အပြင်ဘင်္ဂလားဒေ့ရှ်ဘူတန်နဲ့တိဘက်ဒေသတွေမှာလည်းတေဆုံးမှုတွေရှိခဲ့ပါတယ်။ဟိမဝန္တာတောင်တန်းပေါ်မှာလည်းငရင်တန်းကြောင့်ရေခဲတောင်တစ်ခုပြိုကျခဲ့လို့ခြေလျင်တောင်တက်သူလောလောဆယ်သိရတဲ့အထိတေဆုံးသူ16ယောက်ရှိသွားပါပြီ။
တရင်ချင်းချုပ်ကိုမဆုမြမွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညာအတွက်အစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကတ်တဘိုင်နန်ဖြစ်ပါတယ်ရှင် VOA American အတံမနဲ့ခင်းမြန်မာဘာသာအစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 30နဲ့39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.